Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မေလ27ရက်အင်္ဂါနေ့မနက်ပိုင်း 6:00 ကနေ 9:00 အထိ UAE မြန်မာပိုင်းရုပ်ဆောင်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်ပေးနေပါတယ်ဗီဒီယိုကလည်း Light to Beta 24 40 51 Light Lab Beta 190ပြည် UAE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
အီရန်သမ္မတနဲ့နိုင်ငံကြီးဝန်ကြီးရာရင်ပြတ်ကျမှုအပေါ်မှာ One Night ကြီးခွေတဲ့အကြောင်းအမေရိကန်ပြည်တော်စုကဖော်ပြပါတယ်ဣသရေလကောင်းဆောင်တွေကိုဖောင်ရန်ထုတ်ဖို့ ICC ရှင်းနေကြုံစီစဉ်မှုအပေါ်ညှိနှိုင်းမှုတွေထိခိုက်စေတဲ့ဆိုပြီးအမေရိကန်သမ္မတကဖြစ်တင်ဝေဖန်ပါတယ်။ရုရှားထုတ်စစ်တွေကိုခက်ခဲစွာတွန်းလှန်နေရတဲ့ယူကရိန်းအတွက်စစ်လက်နက်အကူအညီတွေပို့ဆောင်နေပြီလို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေပြင်တွန်းဆန်တဲ့ကြီးခါကစစ်ကောင်စီစကားတွေကိုတင်လိုက်တဲ့သတင်း။မြောက်ဒီတဝိုက်နောက်ဆုံးအချိန်နေမုံရအပူဒဏ်အကြောင်းတွေကိုလည်းနားဆင်ရှုစားပါမယ်။ဒါပြင်ဂါဇာစစ်ခံတရားကနေအခုပစ္စည်းတွေပို့တဲ့အကြောင်းကိုလည်းကြားကြကြည့်ကြရမှာပါအပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတက်တက်ရောင်သတင်းလွှာတွေကိုရှုစားနားဆင်ပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းတော်ကတင်ပြပါဦး
အီရန်သမ္မတအီဘရာဟင်ယိုင်စီနိုင်ငံခြားရေးဝန်ကြီးဟူစိန်အမီရာဒူရာဟင်အပါအဝင်ရဟယင်ပြကြရာမှာတိတ်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းရပါကြောင်းအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောပါရယ်အီရန်သမ္မတအစ်ကိုရွေးချယ်လိုက်တဲ့အချိန်မှာအီရန်ပြည်သူတွေရဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေသူတွေကိုအမေရိကန်နိုင်ငံကဆက်လက်ထောက်ခံနေမယ်ဆိုတာထပ်လောင်းကတိပြုပါရယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါရယ်တရင်းတွင်နေကအီရန်နဲ့အဇာဘိုင်ဂျန်နှစ်နိုင်ငံနယ်စပ်ကနေအပြန်မှာရဟတ်ယင်ပြတ်ကျပြီးတော့အီရန်တာဝန်ရှိသူတွေတည်ဆုံခဲ့တာပါအဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ဖ်ကလည်းဂျီအီကိုလိုရှင်းနေတဲ့အစ္စလာမစ်နိုင်ငံနဲ့ပြည်သူတွေရဲ့ကြီးမားတဲ့ဆုံးရှုံးမှုအတွက်အလွန်သုံးလုံးမိပါတယ်လို့တနင်္လာနေ့မှာပြောပါတယ်အီရန်ရဲ့ဆုံးရှုံးမှုအတွက်ပါကစ္စတန်နိုင်ငံကဝန်နေချင်းအထိမ်းအမှန်တစ်ရက်သတ်မှတ်ခဲ့ပြီးတော့လေဘနွန်နိုင်ငံက၃ရက်သတ်မှတ်ထားပါတယ်ကုလသမဂ္ဂအသွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကွယ်လွန်သွားသူတွေရဲ့မိသားစုဝင်တွေအီရန်အစိုးရနဲ့ပြည်သူပြည်သားတွေနဲ့အတူထပ်တူဝမ်းနည်းမိပါကြောင်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရုရှား၊တရုတ်၊ဆီးရီးယား၊အီဂျစ်၊တူရကီ၊အီရတ်၊အိန္ဒိယအပါအဝင်ကမ္ဘာနိုင်ငံကောင်းဆောင်အတော်များများနဲ့အဖွဲ့အစည်းတွေကလည်းဝမ်းနည်းကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမန်နတန်ယာဟုအပါအဝင်အကြီးတန်းအရာရှိတွေကိုဖမ်းဝရမ်းထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှင်းနေချုပ်ကအစီအစဉ်နေတဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြစ်တင်ရှုံချပါတယ်။ဒီလိုရဟာအလွန်စိတ်ပျက်စရာကောင်းတယ်လို့လည်းပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကလည်းအလားတူပြစ်တင်ရှုံချခဲ့ပြီးတော့ ICC တရားရုံးရဲ့တရားစီရင်ပိုင်ခွင့်နဲ့ဖမ်းဝရမ်းထုတ်ဖို့လျှောက်လွှာတင်သွင်းတဲ့လုပ်ငန်းစဉ်တွေကိုပါမင်ခွန်းထုတ်ခဲ့ပါတယ်။ဣသရေလနဲ့ဟာမတ်တို့ကြားအပြစ်ခံရဆဲပြီးတော့အပြစ်အလန့်အပြင်တစ္ဆန်တွေပြန်လို့ပေးနိုင်ဖို့ညှိနှိုင်းမှုတွေဟာလည်းဒီလောက်ရကြောင်ပြည့်စည်သွားနိုင်တယ်လို့ပြောပါရယ်ဣသရေလဟာမတ်စစ်ပွဲမှာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကာကွယ်ရေးဝန်ကြီးယော့ဖ်ဂယ်လန်ကာဇာမှာရှိတဲ့ဟာမတ်အဖွဲ့အကြီးအကဲ၃ဦးနဲ့အရာရှိတချို့ကိုဖမ်းဝရမ်းထုတ်ဖို့စီစဉ်နေကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးအကြီးအကဲကရီမ်ခန်ကမီလာ20ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါကာဇာဒေသက9လကြာကြာစစ်ပွဲမှာလူ5ဦးတို့ဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မျိုးမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်လို့ယုံကြည်ရတဲ့ကြိုးကြောင်းစီလျော်တဲ့အကြောင်းပြချက်တွေရှိတယ်လို့ ICC အကြီးအကဲခါညက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရုရှားနိုင်ငံရဲ့ထိုးစစ်ဆင်တိုက်ခိုက်မှုအသစ်တွေကိုခက်ခဲစွာတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ကလက်နက်တွေပို့ဆောင်နေပြီလို့ကာကွယ်ရေးဝန်ကြီး Lloyd Austin ကသတင်းလာနေမှာကတိပြုပြောဆိုပါတယ်။ယူကရိန်းအတွက်စီးရဲအကူအညီတွေပုံမပေးဖို့နိုင်အောင်ဝန်ကြီး Austin နဲ့အတူဥရောပနဲ့ကမ္ဘာတစ်ဝှမ်းကကာကွယ်ရေးဆိုင်ရာအကြီးအကဲ50ကျော်တို့သတင်းလာနေမှာတွေ့ဆုံဆွေးနွေးနေကြတာပါ။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသထဲကိုယူကရိန်းတပ်တွေကအခြေချထိုးစစ်ဆင်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံအရှေ့မြောက်ဘက်ကရုရှားတပ်ဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုပါတွန်းလှန်ကာကွယ်နေရတာဖြစ်ပါတယ်။ခါခစ်ဒေသဖက်ကိုရုရှားတို့ကစစ်မျက်နှာသစ်ဖွင့်တိုက်ခိုက်နေတဲ့အတွက်ယူကရိန်းကိုကူညီပါမယ်ဆိုတဲ့ကတိအတိုင်းအကူအညီတွေပေးရမယ်အရေးကြီးတဲ့အချိန်ဖြစ်ပါတယ်လို့လည်းဝန်ကြီး Austin ကပြောပါတယ်။ယူကရိန်းနိုင်ငံထဲအမေရိကန်လက်နက်တွေကိုတပတ်ပြီးတပတ်ဆက်ပလက်ပို့ဆောင်သွားမယ်လို့လည်းဝန်ကြီး Austin ကကတိပြုပါတယ်။ယူကရိန်းကိုပစ်အပ်မဲ့စီးရဲအကူအညီသစ်တွေကိုတနင်္လာနေ့မှာအမေရိကန်ကကြေညာခဲ့တာပါ ယူကရိန်းတို့ဆီးရဲအကူအညီပေးမယ်မူကြမ်းကိုလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်မှာပဲဥရောပမှာကြိုတင်ရောက်ရှိနေတဲ့လက်နက်တွေကိုယူကရိန်းနိုင်ငံနဲ့စတင်ပို့ဆောင်နေပြီလို့ပင်နဂွန်စစ်ဌာနချုပ်ကလည်းပြောဆိုကြောင်း EB သတင်းတရမှရေးသားထားပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်ကာနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဂျပန်နိုင်ငံမှာလူသုံးများလာတဲ့တောင်ကိုရီးယားရဲ့ LINE လူမှုကွန်ရက်ရှယ်ယာတွေရောင်းချပေးဖို့ဂျပန်ကတောင်ကိုရီးယားကုမ္ပဏီကိုဖိအားပေးခဲ့တယ်ဆိုတော့ဂျပန်နိုင်ငံရေးသမားတွေရဲ့ဆွဆွဲချက်ကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနှုတ်နယ်တဲ့ဆက်ဆံရေးမှာအဆုံအထင်တွေပေါက်ပေါက်လာပါတယ်။စာတိုပို့တဲ့အဆင့်ကနေဗီဒီယိုတွေဖြန့်ပေးတာ၊ကြက်တင်ငွေပေးချေတာမျိုးအထိဝန်ဆောင်မှုပေးလာတဲ့ LINE app ကိုတောင်ကိုရီးယားနည်းပညာလုပ်ငန်းကြီး Nava နဲ့ Japan SoftBank လုပ်ငန်းစုတို့ကအကျိုးသူပူးပေါင်းထားတဲ့ LY Group လုပ်ငန်းစုကတာဝန်ယူလုပ်ကိုင်နေတာပါ။ Cyber တိုက်ခိုက်မှုတစ်ခုကြောင့် LINE လူမှုကွန်ရက်သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေအပါအဝင်တောင်ကိုရီးယားကုမ္ပဏီက data တွေအကြီးအကျယ်ပေါက်ကြားသွားခဲ့ပြီးတဲ့နောက်မှာတော့ Nava ကိုမိခိုနေတာမျိုး short ချဖို့ဂျပန်လွှတ်တော်အမတ်တွေက LY လုပ်ငန်းစုကိုတိုက်တွန်းခဲ့တာပါ။ဂျပန်အစိုးရရဲ့အကြံပြုချက်တွေကို LY လုပ်ငန်းစုကမဖြစ်မနေလိုက်နာရတာမျိုးတော့မဟုတ်ပါဘူး။စီမံခန့်ခွဲမှုဆိုင်ရာလမ်းညွှန်ချက်ဖြစ်တဲ့ဒီလိုကြေညာချက်မျိုးကဂျပန်စီးပွားရေးလောကမှာတော့အတော့ကိုတည်အောင်မှုရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တိုင်ဝမ်သမ္မတတဲ့လိုင်ချင်းတီးကတရုတ်နိုင်ငံနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်ဝမ်ကိုတရုတ်တို့ကစီးရဲအရာဖြစ်အားပေးချင်းချောက်နေတာရတံဖို့လဲတင်းလာနေကြံသစ္စာကျင်းဆိုပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။တိုင်ဝမ်ကျုံးကိုသူပိုင်အဖြစ်တရုတ်တို့ကပြောဆိုနေတာပါ။သူ့အနေနဲ့တရုတ်နိုင်ငံကိုအလျှော့ပေးမှလည်းမဟုတ်တယ်လို့ရန်စမှလည်းမဟုတ်ဘူးလို့လည်းကတိပြုပြောဆိုသွားပါတယ်။ဒါပေမဲ့လည်းတိုင်ဝမ်ရဲ့ဒီမိုကရေစီစနစ်ကသူ့ရဲ့အနေမျိုးကိုကာကွယ်ဖို့ပါဝင်ပြဋ္ဌာန်းထားပြီးသားပါလို့လည်းပြောပါတယ်။သမ္မတတဲ့ရဲ့ DPP ပါတီကတရုတ်နိုင်ငံစီကလွတ်လပ်ရေးနဲ့ခွဲထွက်ရေးအတွက်ဆောင်ရွက်နေတာမျိုးတော့မရှိပေမဲ့လို့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုအဖြစ်ယက်တည်နေတာပါသမ္မတဟောက်ဆိုင်အင်ဝမ်ကတော့ COVID-19 ကာယောဂါနဲ့တရုတ်နိုင်ငံရဲ့တိုးလာတဲ့စီးရဲချိန်ချောင်းမှုတွေကြောင့်မှာပဲတိုင်ဝမ်စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအတွက်ရှင်းနှစ်ကြာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်2023ခုနှစ်အတွင်းအနာတိကတိုက်ကပင်လယ်ရေကဲတူတွေစံချိန်တင်အောင်အရေးပြောသွားခဲ့ရတာဟာဥတုရသည်ပြောင်းလဲမှုကအဓိကကြတယ်လို့တနင်္လာနေ့မှာထုတ်ပြန်တဲ့သိပ္ပံသုတေသနအစားဆောင်တစ်ခုမှဖော်ပြထားပါတယ်။ Britain အနာတိကသုတေသနအဖွဲ့ BAS ရဲ့လေ့လာမှုအရလူသားတွေရဲ့လောရကြောင့်ကမ္ဘာကြီးပုံတွင်းလာတဲ့အကျိုးဆက်အဖြစ်ဝင်ရုံဆုံးကပင်လယ်ရေကဲတူတွေနှစ်ပေါင်း2000မှတစ်ခါလောက်သာဖြစ်တတ်တဲ့ပမာဏအထိအနည်းဆုံးကိုကြာဆင်းသွားတာပါ။ပြည်ခဲ့တဲ့ဆယ်စုနှစ်အတော်များများကပုံမှန်ဆောင်းရာသီမျိုးမှာအနာတိကတိုင်မှာရှိတဲ့ရေခဲပြင်ကကီလိုမီတာနှစ်တန်းပတ်လည်အကျဲလောက်ရှိခဲ့ပါတယ်။ပြည်내နိုင်ငံအခြေအဝန်ရဲ့လေးဆနဲ့ညီမျှတဲ့အခြေအဝန်ဖြစ်တယ်လို့ PAS ကပြောပါတယ်။ဒါကြောင့်လဲဖလိုရာသီဥတုပုံစံမျိုးကရေခဲသူတွေဒီလောက်အတုနယ်နဲ့မြ мян ဆန်းဆန်းလျော့နေကြဆင်းသွားစေတယ်လဲဆိုတာအလွန်စိတ်ဝင်စားတဲ့အတွက်လဲသိပ္ပံပညာရှင်တွေကလေ့လာရတာပါလို့စရန်းကိုဦးဆောင်ဖြေသားသူ Rachel Diamond က AFP သတင်းကိုပြောပါတယ်။သိပ္ပံပညာရှင်တွေကရှားသည့်ဥစုဖောက်ပြန်မှုပုံစံ18ခုကိုခွဲခြမ်းစိတ်ဖြာလေ့လာခဲ့တာပါဥစုရသည့်ပြောင်းလဲမှုကြောင့်ရေကဲသူကြီးတွေအလင်းမြအရေးပြောသွားနိုင်တဲ့အခြေအနေက၄ဆလောက်ရှိတယ်လို့လည်းပြောပါတယ်ပင်လယ်ရေကဲသူတွေအရေးပြောသွားရတဲ့အကြောင်းရင်းကရှုပ်ထွေးသလိုသမုတ်တရားရေတုနဲ့လေတုအပူချိန်မြင့်တက်တာနဲ့လေတိုက်ခတ်တာမျိုးလိုစတဲ့အကြောင်းရင်းတွေလည်းအများအပြားရှိတယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်
မနက်ခင်းနောက်ဆုံးရသတင်းတွေကိုနန်းလောင်ချင်ချာပြေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်တွန်းဆံမြို့စစ်တပ်အထိုင်စခန်းနဲ့ခြေကားမြို့ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးအထိုင်စခန်းတွေမှာစစ်တပ်မရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲပြင်းထန်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပြီးမြို့တွေကအချို့နေရာတွေမှာစစ်တပ်ကဆက်ပြီးရှိနေပါသေးတယ်တွန်းဆံမြို့နောက်ဆုံးရရှိထားတဲ့အခြေအနေတွေကိုကိုသားညူကပြောပြပါမယ်
မြန်မာအိန္ဒိယနယ်စပ်ချင်းပြည်နယ်မြောက်ပိုင်းတွန်းဆံမြို့စစ်ကောင်စီတပ်စခန်းတွေနဲ့ကြီခါမြို့ကိုသိမ်းပိုက်နိုင်ဖို့အခုလ15ရက်နေ့ကလေးကစပြီးတော့ချင်းခောက်ခွေတပ်ဖွဲ့တွေကကြိုးပမ်းနေကြတာပါတိုက်ခိုက်ပြီးတော့9ရက်မြောက်နေ့မေလ20ရက်နေ့မှာတော့တွန်းဆံနယ်ကြီခါကိုထိန်းချုပ်နိုင်ပြီလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ် ကြီးကားမျိုးကိုတော့လုံးဝသိမ်းယူထားနိုင်ပြီလို့ CNF CND ပြောရေးဆိုခွင့်ရှိသူ Slime Tanny က view ကိုပြောပါတယ်
။တုံးစံမျိုးနဲ့တဲ့ကကြီးကားနဲ့ဒီရှေ့ကောင်စတက်စကံကိုကျွန်တော်တို့ဒီလ15ရက်ကနေစင်ရေးစကံတင်းစစ်စင်ရေးလောက်တာတော့မနေ့ကကြီးကားကတော့ကျွန်တော်တို့ကအလုံးကျွန်တော်တို့လက်ထဲလောက်သွားတာပေါ့စကံပါဝင်ခုမြုပ်ပေါ့အဲ့ဒီမှာပါကြီးကားကတော့ရှေ့ကောင်စီကတင်းစင်သွားလို့ပြောလို့ရတယ်ဒီတုံးစံမြုပ်ကတော့အထိုင်တက်တုံးနဲ့ရစ်ခန်းကတော့ကျွန်တော်တို့တင်းပြီ
တုံးစံမြုပ်စစ်ကောင်စီတပ်ရဲ့အထိုင်စခန်းတွေကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်နေချိန်မှာကြီးကားမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာတုံးစံမြုပ်ကိုပူးပေါင်းသွားခဲ့ကြတယ်လို့ကာဝေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ထန်တာကြောင့်စစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့ပုံကျဲတိုက်ခိုက်တာတွေလုပ်တယ်လို့သိရပါတယ်တုံးစံမြို့စစ်ကောင်စီအထိုင်စခန်းကနေပြီးတော့ဆွခွာသွားတဲ့စစ်သားတွေဟာမြို့ရဲနေရာတချို့မှာရှိနေတယ်လို့ Slime Tanny ကပြောပါတယ
်သူတို့တိုက်ပွဲကသူတို့အားရနေတဲ့ဒါပဲနဲ့ Jet Fighter ကပုံကျဲပုံကတော်တော်များတယ်ဒါကြောင့်ကျွန်တော်တို့ကထင်းတလောက်တော့ကျွန်တော်တို့ပြည်မှာနေမရှင်းလင်းရမလို့နိုင်ချက်တာဖြစ်တယ်ဟုတ်ကဲ့တုံးစံခံကုန်ကျတော့တိုက်ပုံနဲ့ဒီလည်းနဲ့ပါပြီးတော့မှစခန်းနဲ့တက်ကုန်ရတဲ့သူတို့ထပ်ပြီးတော့မှခုမြုပ်တယ်မှာနေရာကောင်းတဲ့နေရာတွေသူတို့လုံခြုံတဲ့နေရာဆိုပြီးပြန်ယူနေတယ်ဆိုတော့စခန်းသိမ့်တယ်နဲ့ခုမြုပ်တယ်နာမှာဟိုကျွန်တော်တို့လည်းနဲ့တင်းစီဦးဒီပါလေခုချစ်ဒီစနေပြီလို့ရတော့ကျွန်တော်တို့မဟုတ်လို့ကျန်တဲ့ညစီနိုင်တယ်ပေါ့ဟုတ်ကဲ့
တုံးစံမျိုးနဲ့ကြီးကားတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးလက်ရှိအဖြစ်ချင်းမိနယ်တဲကမြို့နယ်ကိုမျိုးထက်မနည်းကိုချင်းကာကွယ်တပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပါတယ်ခင်ဗျာ
ကိုသားညို့ကိုတင်ပြခဲ့တာပါအခုတော့မြောက်ဒီပဲလှည့်အောင်ခင်ဗျာမြို့အရအရေးပါတဲ့မြောက်ဒီမြို့သိမ်းတိုက်ပွဲမှာစောချစ်သူဦးဆောင်တဲ့ KNL ကြားဆောင်တပ် BGF ခေါ် KNL အဖွဲ့ကစစ်ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက် KNU ကမြို့ပေါ်ကနေစုခွာခဲ့ရတာဖြစ်တယ်လို့ KNU ပြောခွင့်ရစောတော်နီကပြောပါတယ်။မြောက်ပြည်မြို့အပြင်မှတ်ပါတော့ KNU တပ်ရင်းတွေရှိနေပြီးစစ်ကောင်စီရဲ့အောင်စရစစ်ကြောင်းမြောက်ပြည်မရောက်ဖို့ကသူတို့ရဲ့လက်ရှိအဓိကမဟာဗျူဟာဖြစ်တယ်လို့လည်းဆိုပါတယ်။ KNU ပြောခွင့်ရစောတော်နီကိုထိုင်းမြန်မာနယ်စပ်မဲဆောက်မှာ UA ကတွေ့ဆုံမေးမြန်းထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာရှိနေတဲ့အဓိကအကုံသွယ်ရေးရလေအရေးပါနေတဲ့မြောက်ရီမြို့ရဲ့တိုက်ပွဲခြေနေဘယ်လိုရှိပါလဲရှင
်။အဲနောက်ဆုံးပြောရမယ်ဆိုတော့ဗျာဟိုပြီးခဲ့တဲ့ဒီဧပြီလပေါ့နော်အဒီဧပြီလဆက်ပြီးတော့ကျွန်တော်တို့လက်ထဲကြတာဆိုတော့လို့ပြောလို့ရတယ်အတိုင်းမဲ့အချိန်ပိုင်းကဘာမှမကြပဲနဲ့ဟိုအဲ့လိုအော်ရာရန်ဖြစ်တော့ကျွန်တော်တို့ပြန်ဆုတ်သွားတယ်မြို့တွေကလည်းပြန်ဆုတ်သွားတဲ့အနေထားတော့ရှိသွားတော့ဒါပေမဲ့မြို့ပြင်မှာပဲကျွန်တော်တပ်တွေကရှိနေပါတယ်မြို့ဟိုနီလာပေါင်းကျင်မှာပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒါပေမဲ့လက်ရှိဒါဆိုရင်မြောက်ပြည်ကိုဟိုထိန်းထားတာကပေါ့နော်အခု BGF လို့ခေါ်ပြီးတော့အခုနာမည်အသေးပြောင်းထားတဲ့KNL ပေါ့နော်ဒီစော့ချစ်သူဦးဆောင်တဲ့အဖွဲ့ကနေပြီးတော့ BGF တွေကထိန်းချုပ်ထားတယ်ဆိုတဲ့အပိုင်းကြတော့ KNL ဘယ်လိုသဘောထားရှိလဲရှင
်အဲ့ဒါကတော့ပြောရမယ်ဆိုတော့ဒီ BGF အခြေအနေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုတော့ဟို2024ကသူတို့ကြေညာထားတဲ့အတိုင်းပေါ့နော်ဒီစစ်ကောင်စီစီကလာစားမယူတော့ဘူးစစ်ကောင်စီအမေကိုမနာခံဘူးဆိုတဲ့ဟာနဲ့ဆက်လာတာပေါ့နည်းအဲဒီကနေဆက်ပြီးတော့ကျွန်တော်တို့ပဲဟိုအရင်ရှိထားတဲ့ကျွန်တော်တို့ဇာတိဟိုပြန်လည်ပေါင်းစည်းကော်မတီကနေပြီးတော့ဟိုလိုအပ်တဲ့ဟာတွေပေါ့နော်ကျွန်တော်တို့ရည်မှန်းချက်ကတော့ကျွန်တော်တို့ဟိုအဖွဲ့အစည်းတစ်ခုတည်းအနေနဲ့ပြန်ရောက်ဖို့ဆိုတာရည်မှန်းချက်ထားတယ်ဒါပေမဲ့အဲ့လောက်အထိတော့မရောက်ဘူးနောက်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့ကခိုက်ရန်ဖြစ်ပြီးတော့ဟိုပြဿနာတွေမဖြစ်တဲ့ဟာကိုတော့ကျွန်တော်တို့အတန်းဆုံးရှောင်ချရတယ်။အဲ့ဒီအပေါ်မှာကတော့ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြေးတိုင်ချုပ်ငင်းစီဖို့အတွက်စစ်အာဏာရှင်စနစ်ချုပ်ငင်းစီဖို့တိုက်ပွဲတိုက်တဲ့ခါမှာတော့ဘီဂျီအာဘနေပြီးတော့ဗာပြောလဲဆိုတော့သူကဂျာပဲနေမယ်ဟိုအနှောက်အယှက်တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုပေါ်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တစ်ခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီညဝရီမြို့ကြဆုံးပြီးတဲ့နောက်မှာပြောရင်တော့မြောက်ဝတီမှာရှိတဲ့တိုက်ရင်တွေအားလုံးကြဆုံးပြီးတဲ့အခါမှာတော့ဘီဂျီကနေပြီးတော့အဲ့လိုအနေထားမျိုးပြန်ပြောင်းသွားပြီးတော့စစ်ကောင်စီဘက်ပြန်ပြီးတော့ရဟိုပြန်ပြီးတော့ရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေကဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ်ဆိုတော့အဲ့လိုဟာမျိုးဖြစ်သွားတဲ့အခါမှာကြတော့လက်ရှိကတော့မြောက်ပြည်မြို့ထဲမှာတော့ ပြည်ကြီးကပါထိန်းချုပ်နေတယ်လို့ပဲဟိုမြင်နေရတာပေါ့နော်နောက်တစ်ခုကတော့အုပ်ချုပ်ရေးပိုင်းရတော့ဟိုဒီစစ်ကောင်စီကပဲဆက်ဟိုရှိထားတဲ့အုပ်ချုပ်ရေးနဲ့ဆက်လက်လက်ပတ်နေတဲ့အနေထားတော့ရှိပါတယ်
โอเคအဲ့တော့ဆိုရင်စောစောကဖရိုပြောသားပုံရဆိုရင်တော့ဒီမြောက်ရီမြို့သိန်းကိစ္စမှာတော့ KNU ကလည်းအဲဘူဟာမြောက်စဉ်းစားထားတယ်ဆိုတဲ့အနေထားမျိုးပြောလို့ရပါရှင့်
ဟုတ်ကဲ့အဲ့ဒီအနေထားမှာပြောရမယ်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒါပေါ့နော်မြောက်ရီမြို့ဆိုတာကလည်းဒါအားလုံးလားသိပြီးသားတဲ့အတိုင်းကုံတော်ရေးကျွန်တော်တို့တိုင်းပြည်မှာတော့ဒုတိယအကြီးဆုံးကုံတော်ရေးမြို့တစ်ခုဖြစ်တယ်။နေစာကုံတော်ရေးမှာလည်းတော်တော်လေးထိုင်းနိုင်ငံဘက်ကလည်းတော်တော်လေးဟိုဒီဝင်ဝင်လမ်းကြောင်းလည်းတော်တော်ကြီးတဲ့အနေထားတစ်ခုမှာရှိတဲ့အပေါ်မှာတော့ဘာပဲဖြစ်ဖြစ်ဒါကတော့ကျွန်တော်တို့ကလည်းအလေးနဲ့ထားတယ်အလေးနဲ့ထားတဲ့အပေါ်မှာဒီမြောက်ရီကြပ်ပြီးတဲ့နောက်မှာကျွန်တော်တို့အုပ်ချုပ်ရေးကောင်းအောင်ချနိုင်ဖို့အတွက်လည်းပြင်ဆင်ထားတာလေးလည်းရှိတာပေါ့နော်။အုပ်ချုပ်ရေးဘက်မှာဆိုရင်တော့ဒီအရေးပေါ်ပြန်ပြီးအုပ်ချုပ်ဖို့ဆိုရတော့ဟိုဒီကော်မတီနဲ့ပတ်သက်ပြီးတော့အရေးပေါ်ဖွဲ့စည်းထားတဲ့ဟာတွေလည်းရှိတယ်။ဒါပေမဲ့တမောက်ချင်းဒီ BGF ကဒီဟိုဒီစစ်ကောင်စီဘက်ကိုပြန်ပြီးတော့ရက်ခံသွားတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့အဲ့ဒါကိုတော့ချက်ချင်းလက်ငင်းတော့မလုပ်နိုင်တဲ့အပေါ်မှာတော့ဒါကတော့လောလောဆယ်ကတော့ BGF ပဲထိန်းချုပ်ထားတဲ့နေရာရှိပါတယ်။ကျွန်တော်တို့ရဲ့ view အမြောက်ကဘာလဲဆိုတော့ဒီမြောက်ပြည်မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်ဟိုထိုးစစ်ဆင်လာတဲ့စစ်ကောင်စီကနေပြီးထိုးစစ်ဆင်လာတဲ့အောင်စရာစစ်ကြောင်းစစ်ဆင်ရင်ကြီးကိုတော့အပြုတ်ချေမုံသွားဖို့ဆိုတာကျွန်တော်ဒါတကယ့်ပြူဟာမြောက်လုပ်ငန်းတစ်ခုဖြစ်တယ်။အဲ့ဒီပြီးတဲ့နောက်မှာတော့ကြံတဲ့ဟာတွေကတော့ခုရင်တစ်ခုဆိုက်အောင်လိုက်ပါလာတော့မယ်ဆိုတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်။
အဲ့တော့ဒီဘက်မှာကျတော့ဒီ KN လက်နက်ကိုင်တပ်ဖွဲ့ကြီးချင်းချင်းပေါ့နော်အခု BGF လို့နာမည်ပြောင်းထားတဲ့ KN နဲ့ရောဒီစော့ချစ်သူတို့ဖွဲ့နဲ့ဒီအခုဖရိုတို့ KNU ဖွဲ့ဆက်ဆိုင်ရေးအခြေအနေကဘယ်လိုရှိလဲရှင
်ဟုတ်10နောက်ပိုင်းမှာပေါ့နော်အထူးသဖြင့်ကျွန်တော်တို့ပြစ်ခတ်ဆဲလှုပ်လာတဲ့အခါမှာကျွန်တော်တို့ကွဲထွက်သွားတဲ့ခရင်အဖွဲ့တွေကိုပြန်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့ခိုက်ရန်ဖြစ်ပြီးတော့ဒီလိုမျိုးတပ်တွေဖြတ်တာအနေထားတွေမရောက်အောင်နောက်ပြီးတော့တစ်ဖွဲ့တည်းပြန်ဖြစ်သွားအောင်ဆိုတဲ့ရည်မှန်းချက်နဲ့တော့ကြိုးစားလာတဲ့ဟာရှိတယ်အထူးသဖြင့်ကရင်လက်နက်ကိုင်များပြန်လည်ပေါင်းစည်းကော်မတီဆိုတာရှိတယ်။အဲဒီကော်မတီကလည်းအတားအနိုင်ဆုံးစူးစမ်းတယ်။အဲတော့ရည်မှန်းချက်အနေနဲ့တစ်ဖွဲ့စည်းတည်းပြန်ဖြစ်အောင်လုပ်ရမယ်။ဒါပေမဲ့ဘာသွားတွေ့ရလဲဆိုတော့ကွဲထွက်သွားတဲ့ကျွန်တော်တို့ကရင်အဖွဲ့တီတော်တော်များများကဘာနိုင်ငံရေးရည်မှန်းချက်မှမရှိဘူး။အမျိုးသားရေးအပေါ်မှာလည်းဘာမှဟိုလင်းလင်းနဲ့နဲ့မရှိဘူးလို့ပဲကျွန်တော်တို့ပြောရမယ်။အဲ့ဒါကြောင့်ပေါ်မှာဒီခိုက်ရံမဖြစ်ဘူးဆိုတဲ့အနေထားတစ်ခုကတော့ယာယီအားဖြင့်ထိမ့်ချုံနိုင်ပေမဲ့ထိမ့်သိမ်းထားနိုင်တယ်ဆိုပေမဲ့လို့ဒီလိုမျိုးကျွန်တော်တို့အမျိုးသားရေးအပေါ်မှာရောကျွန်တော်တို့နိုင်ငံရေးအရဟိုလင်းလင်းနဲ့နဲ့တွေးခေါ်စဉ်းစားလာတဲ့အခါမှာသူတို့မှအဲ့ဒါတွေလုံးဝမရှိတဲ့အပေါ်မှာတော့အကျိုးစီးပွားကိုထိတ်ခတ်လာတိုင်းဆိုတော့ကျွန်တော်တို့ပဲခွာပြေးသွားတာပဲရှိတယ်။အဲ့ကြောင့်မို့ကျွန်တော်တို့ကတော့ရှေ့အနာကမှဆုံးသက်ရချတဲ့အခါမှာအဖြူအမဲတဲတဲကွက်ကွဲပြီးတော့ဘလို့လော့အောင်လဲဆိုတော့ကျွန်တော်တို့လော့အောင်အချင်းကတခုတော့ရောက်လာပြီ။ဒါမဲ့ဒီနေ့ကတော့ကျွန်တော်အနေနဲ့အဲ့လောက်ထိတော့ပြောစရာမလိုသေးဘူးလို့ယူဆပါဘောနော်။
အဲ့တော့တစ်ဆက်တည်းမေးချင်တာကအခုဆိုရင်ဒီနိုင်ငံဖက်ကျော်ရာဇဝတ်မှုတွေကိစ္စမှာအဲဒီ EGF ကို KNA ရနေပြီးတော့သူကဥဆောင်နေတယ်ဆိုတော့ဟိုဟာဆွဆွဲချက်တွေပေါ့လေ။အထူးသဖြင့်ဒီရွှေကိုကိုတို့နောက်ပြီးတော့ KKK တို့ဆိုတော့အထူးအဲ့သူတို့ဒီ PDF တွေထိထုတ်ထားတဲ့နေပြည်တော်မှာဒီ online ရာဇဝတ်ခိုင်းနေနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတော်တော်လေးသူတို့တွေလုပ်နေတဲ့အပိုင်းပေါ့လေအဲ့လိုဆွဆွဲချက်တွေဒီနိုင်ငံတကာကစိုးရိမ်ချက်တွေမှာအထူးသဖြင့်အင်ဂျင်ထိုင်းထိုင်းနိုင်ငံကလည်းဒီကိစ္စကိုလည်းထောက်ပြနေသလိုတခါဒီတရုတ်ပေါ့နော်အထူးသဖြင့်တရုတ် online ဒီတရုတ်ကြောင်းပြန်ခိုင်းနေတာတစ်ဖြည်းဖြည်းနဲ့ဒီပြည်ရင်နေပြည်ပတ်မှာဒီတော့သူတို့ပို့ပြီးတော့ဟိုဘက်ဒီတရုတ်မြန်မာနယ်စပ်ကနေဒီဘက်ထိုင်းမြန်မာနယ်စပ်ဘက်ကရင်နေရှိတဲ့နေရာကိုသူတို့ပြောင်းရွှေ့လာတဲ့အပိုင်းဒီမှာလေပေါင်ဝင်ပတ်သက်နေတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ KNU ရဲ့သဘောထားနဲ့ KNU ရဲ့ယက်တီချက်ဘယ်လိုရှိရရှင်
ဟုတ်ကဲ့ကျွန်တော်တို့ယက်တီချက်ကငူကြတဲ့ဒါလည်းရှင်းရှင်းလင်းရှိပါတယ်ဒီလိုမျိုးအထုနေဆက်တကြောမှာတွေ့နေရတဲ့မကောင်းမှုတွေပေါ့နော်အဲဒီဟိုဒီဥတွေနဲ့လုံးဝမကင်းဥပဒေဆက်ကျင်တဲ့လုပ်တွေကအများကြီးရှိတယ်ဒီနေဆက်ဖြတ်ကျော်ပြီးတော့ဟိုလုပ်တဲ့စီးပွားရေးလုပ်ငန်းဒီတရားဥပဒေနဲ့အကောင်လုံးဆက်ကျင်တဲ့ဟာတွေတော်တော်များရှိပါတယ်နော်ဟိုဒီမွေးဆေးဝါးအပဝင်ပေါ့နော်လူကုန်ကူးမှုတွေရောနောက်လောင်းကစားတွေရောနောက်ပြီးတော့ဒီ online နဲ့ဖြစ်တဲ့ဟာတွေရောဒီလို့ဖြစ်နေတဲ့ဟာတွေကတော်တော်လေးကိုကြုံမကောင်းကြာမကောင်းဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတော့ပြပသားဆန့်ကျင်နေဆိုတော့မူဝါဒအရလည်းရှိထားပြီးသားကျွန်တော်တို့ကိုယ်တိုင်လည်းလုံးဝမလုပ်ဘူးဒါပေမဲ့ဒီဟာတွေကလုံနေတဲ့လူကကျွန်တော်တို့ကရင်နေဖြစ်နေတယ်ဆိုတာကတော့ဒါကတော့နိုင်ငံကမှာတော်တော်လေးကျွန်တော်ရှင်းပြရခက်နေတဲ့အနေထားမှာရှိပါတယ်ကျွန်တော်တို့ KNU အနေနဲ့ကတော့ဒါလုံးဝမူဝါဒအရဆန့်လဲဆန့်ကျင်တယ်လုံးလဲလုံးဝမလုပ်ဘူးဒီမူဝါဒအရ ဆန့်ကျင်တယ်ဆိုပေမဲ့လို့တကယ်တမ်းလက်တွေ့ကြတိုက်ခိုက်ဟိုချိန်မုန်းခဲ့တဲ့အခါမှာအဲ့ဒီလုပ်ငန်းတွေကတော့ဘာအကူအညီမရဘဲနဲ့တော့ကျွန်တော်တို့ဘလို့မှလုပ်လို့မရဘူးဆိုတာကတော့တေချာရှင်းလင်းတည့်အချက်ကပါလဲဆိုတော့ရုပ်ဝတ္ထုပိုင်းဆိုင်ရာအထောက်အကူကတော့ကျွန်တော်တို့တေချာရှိမှပဲရမယ်ဒုတိယတစ်ချက်ကအဲ့ဒါကိုတိုက်ဖြတ်နိုင်ဖို့အတွက်ကတိုးအပ်တဲ့နည်းပညာတွေအားလုံးကလည်းကျွန်တော်တို့တကယ်လိုအပ်တယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတကယ်တက်တက်ကြွဟိုရိုက်ချိုးပြစ်ချင်တယ်အဲ့ဒါကြီးကတကယ်လိုလူသားတွေအတွက်လည်းမကောင်းဘူးကျွန်တော်တို့မျိုးသားအတွက်လည်းမကောင်းဘူးအင်ဂျင်နီယာတွေအတွက်လည်းလုံးဝမကောင်းဘူးအဲ့ဒါကြောင့်မလို့လိုအပ်တဲ့နည်းပညာရောလိုအပ်တဲ့ရုပ်ထုပိုင်ဆိုင်ရာ PC တွေရောအဲ့ဒါကိုတိုက်ဖြတ်နိုင်ဖို့အတွက်အထူးသဖြင့်ကျွန်တော်ပန်ကြားလိုတာတော့နိုင်ငံချင်းနိုင်ငံတွေကအဲ့ဒါကိုတက်တက်ကြွကြွလောက်ဆောင်ဖို့လိုတယ်အဲ့ဒီလှုပ်ဆောင်နိုင်မယ်ဆိုရင်တော့ဒီလုပ်ငန်းကတကယ်ကျွန်တော်တို့ချိန်မုံနိုင်တယ်ဆိုတော့ကျွန်တော်တရားပြောလို့ရတယ်။အဲ့ဒါမှမဟုတ်ပဲဆိုရင်တော့ဒီဟာကကျွန်တော်တို့ကြီးပဲနဲ့တော့ဒါတော့တိတ်ပြီးတော့အလုံးမဖြစ်ဘူးဆိုတော့ရှင်းလင်းပြောရမှာပဲလေနော်။
ကိုယ်တိုင်ကျူတင်ပြခဲ့ချက်ပါလေအခုတော့ကျွန်တော်တို့မြောက်ဒီဘက်ကိုလှည့်ကြအောင်ခင်ဗျာเนาะမြောက်ဒီဘက်ကဒေသခံတွေအပြောပြီးမှာတော့ဘုံရွာဘက်ကချင်းနေတွေကိုကျွန်တော်တို့ပြောပါမယ်ဘောအမြင့်မှာအသိဆုံးလုံးဒီရဲ့ပိုင်းတွေတော်တော်များများရှိခဲ့လာခဲ့တယ်လို့ဒေသခံတွေနဲ့ပရိဒအသင်းတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုပတ်သိထိုက်ကပြောပြပါပ
ါမုံရွာမြို့မှာနေပူချင်းပြင်းထန်လို့အခုရပိုင်းနဲ့တည်ဆုံသူဥယျတရားဝန်ကျင်မှာရှိနေတယ်လို့နိုင်ရီလန်ချောင်းပို့ဆောင်ပေးသူတွေကပြောပါတယ်တည်ဆုံသူအများစုကယောဂအခမ်းရှိသူတွေနဲ့တက်ကြီးရွယ်ဦးတွေအပြင်လာသားရွယ်ကလေးငယ်တွေလည်းပါဝင်ကြောင်းပရိဒအသင်းတာဝန်ရှိသူကပြောပါတယ်
မျိုးပေါ်ဆိုတော့ရောက်ကြရအောက်ခံအပ်တော့ရှိတယ်၄ရက်အတွင်းပေါ့လေ၄ရက်ကတော်တော်ပူတာလေသူ့မအောင်နေတယ်ဒီနေ့နေပိုင်းနေမှာပါလေ
မုံရွာမြို့မှာမေလ18ရက်ပြီးခဲ့တဲ့စနေနေ့ကအမြင့်ဆုံးအပူချိန်45ဒီဂရီဆယ်စီယပ်စ်133ဒီဂရီဖာရင်ဟိုက်အထိရှိခဲ့တယ်လို့မိုးစလကခန့်မှန်းချက်ထုတ်ပြန်ပါတယ်နေပူချိန်ပြင်းထန်ချိန်မှာရေကျိုးမှလို့တည်ဆုံးလာရလေတွေ့ရကြောင်းဒေသခံတို့ကပြောပါတယ်မုံရမျိုးပေါ်မှာတည်ဆုံးသူတချို့ဟာအုံနောက်သွေးကြောပြတ်တဲ့လက္ခဏာမျိုးတွေ့ရတယ်လို့နောက်ထပ်ပရဟိတအသင်းဝင်တဦးကပြောပါတယ်
။ကျွန်တော်တို့ဒီလပိုင်းနေတော့မှတော်တော်ပြင်းနေခံရတာဆိုတော့လူကြီးပိုင်းနေရတော့အဲဒီလူကြီးပိုင်းနဲ့ကလေးငယ်တွေကတော့အင်းဟိုပြည်စည်းရများတာပေါ့ဗျာ။အများဆုံးပြင်းတော့ကျွန်တော်တို့တက်ကြီးတယ်ဆိုတော့အဓိကကတော့သူတို့မူတာမကန်နိုင်တော့ဝေါ်တာပြရတယ်ဖြစ်ပြီးတော့ပြေးကြအောင်ဗျာ။တချို့လူလပိုင်းနေကြတဲ့တင်းတောင်းစားရှိတဲ့သူတွေနေပေါ့ဗျာ။တော့အဲလိုတောင်းပြပြီးတော့အမှုနာမခံနဲ့တော့ကျတော့နေရင်းကြီးမှာရည်ထားချူရတာတွေပါရှင်တချို့ကျတော့အမေကြီးချူမကြတာတင်တယ်ဟုတ်ခုနောက်ပိုင်းတွေတော့ဒီဟာပေါ့ကျွန်တော်တို့တချို့ပြေးရတာတွေဆိုနားတော့အဲဒီဟာနှကောင်းနဲ့ပြုတ်ကျော်ရောအတော့ပြုတ်ကျော်ပြတဲ့ပုံစံမျိုးတွေများတယ
်အပူဒဏ်လွန်ခဲ့တဲ့ဌာန်ကိုပြီးခဲ့တဲ့ AB လကတည်းကမြန်မာနိုင်ငံမှာတိတိတသားခန်းစားခဲ့ရပြီးနေအပူချင်းကြောင့်တည်ဆုံသူတွေလည်းရှိခဲ့ပါတယ်မုံရမျိုးကနေအပူရှင်ကြောင့်တည်ဆုံတယ်လို့ယူဆရတဲ့အထင်မှာလာသားရွယ်ကလင်းငယ်တွေလည်းတွေ့ရကြောင်းပြောပါတယ
်ကျွန်တော်တို့နိုင်ငံခြားတဲ့တုတ်တန်နှစ်ခုကိုမေးကြည့်လိုက်တာမနေ့ကတည်းကတည်းက29ခုရှိတာအချိန်မကောင်းတာတော့အဲ့ဒီချိုးအဲ့ဒီလာသားလေးဆိုရင်မိလာသား၅လားလေးဟိုတနေ့တည်းကတည်းကကျွန်တော်မေးကြည့်ရဟောမင်းဆိုပြီးပိုင်းမှာရှိတယ်လေးလောင်းရှိပြီးဒီကိုကြီးရဲ့ဒီလာမျိုးတော့ပေါ့အဲ့ဒီလာသားလေးညာတော့ကျွန်တော်တို့ကမတကြိုပေးရဘူးဒီရွယ်မြောင်သေးတဲ့ကလေးလေးရတယ်ကျွန်တော်ပူတာမခံနိုင်တော့ပေါ့ဗျာ
အပူဒဏ်ကြောင့်တည်ဆုံးနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆင်ွယ်ပြီးအသက်ကြီးသူတွေနဲ့ကလေးငယ်တွေအပြင်ငကူယောဂအခမ်းကြောင့်တည်ဆုံးသူတွေလည်းပိုများလာကြောင်းပရဟိတကူညီဆောင်ရှောက်သူတွေကပြောဆိုကြပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းဆောင်ပါပဲကြည့်ကြအောင်ပါ။အမေရိကန်တိစောက်ထားတဲ့စိတ်ကန်းကနေဂါဇာဒေသကိုပထမဦးဆုံးအကြိမ်အကူအညီတွေပေးဖို့အမေရိကန်ကုမ္ပဏီသင်းမော့ဆာဂါမူဟာပြီးခဲ့တဲ့မေ9ရက်နေ့က Cyprus ကနေထွက်ခွာခဲ့ပါတယ်။ Rafah ဒေသကို Israel တပ်တွေပိတ်ထားတဲ့အချိန်ဒီအကူအညီတွေဟာအလို့မင်းလိုအပ်နေတဲ့ကြောင်း VOA ပန်ကွန်စစ်ဌာနချုပ်သတင်းတော့ Kalabab ပေးပို့ထားတဲ့သတင်းကိုကိုငင်းချန်ကပြောပြမှာပါ
။ဂါဇာအတွက်အစားအသောက်နဲ့ရေကုန်တစ်တာအများကြီးတယ်ဆောင်ထားတဲ့ American ကုမ္ပဏီသင်းမော့ဆာဂါမူဟာပြီးခဲ့တဲ့ကြာသပတေးနေ့က Cyprus ကနေထွက်ခွာသွားပြီးတော့အမေရိကန်နောက်သင်းမော့ဒဇင်းဖြစ်တဲ့ MV Ryan Benes DS ကိုပို့ဆောင်မှာပါ။ဂါဇာကမ်းခြေမှာအမေရိကန်တိစောက်ထားတဲ့ရေပေါ်စိတ်ကန်းဆောက်လုပ်ပြီးစီးသွားတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်ဟာအကူအညီပေးဖို့ပင်လယ်ပြင်ထဲမှာပြင်ဆင်ဆောင်ဆိုင်နေတာပါ။
Since the Benavides will be on the scene, so to speak.
Benavides သင်းမော့ကအဲ့ဒီနေရာမှာရှိနေပြီဖြစ်ပြီးကျွန်တော်တို့စောက်လုပ်တာနဲ့ စာဂါမိုတင်မောကစိုက်ပရက်စ်ကိုပြန်ပြီးနောက်ထပ်အကူအညီတွေတင်နိုင်မှာပါကျွန်တော်တို့ကတင့်တော်တဲ့ရာသီဥတုနဲ့လုံခြုံရေးအခြေအနေကိုစောင့်ကြည့်နေတာကြောင့်အဲ့ဒီအချိန်မှာကျွန်တော်တို့လုတ်ဆရာရှိတာလုတ်နေမှာပ
ါဂါဇာမှာရှိတဲ့အခြေအနေဟာတနေ့တခြားပိုဆိုးလာပြီးအသက်ရှင်ဖို့အကူအညီတွေကလည်းနည်းလာနေပါတယ် Brookings Institute အဖွဲ့က Michael O. Hanlon က
The 2 million Palestinians who live in Gaza are
Gaza မှာရှိတဲ့ Palestine ပြည်သူ2000လောက်ဟာအငတ်ဘေးနေပါစိုက်နေပါပြီ။ဒီအခြေအနေဟာလက်လောသမိုင်းမှာအဆိုးဆုံးအငတ်ဘေးအခြေအနေပဲဖြစ်ပါတယ
်။ American စောက်ထားတဲ့စိတ်ကန်းကနေအကူအညီတွေဟာ tracker ဒါဇင်နဲ့ချီနေစဉ်ပို့ဆောင်နိုင်မှာလို့တာဝန်ရှိသူတွေကပြောဆိုထားပြီး American နဲ့တခြားနိုင်ငံတွေကလေကြောင်းနဲ့နယ်စပ်ကပေးပို့တဲ့အကူအညီတွေကမလုံလောက်ဘူးလို့ကာဝေးလေးလာသူ Michael O'Hanlon ကပြောပါတယ်
။ This peer is desperately needed and actually
စေကန်းကတကယ်ကိုလိုအပ်နေပြီးတော့အချိန်အောင်လုပ်နေပါပြီ။ကျွန်တော်မြင်တော့ကတော့လိုအပ်နေတဲ့အနေအထားတစ်ခုကိုတည်တည်သွားသွားဖြည့်ပေးနိုင်ပါတယ
်။စေကန်းပေါ်မှာရှိနေတဲ့ American တပ်တွေနဲ့အကူအညီတွေဖြန့်ဖြူးပေးမဲ့ကမ်းခြေကအရက်သားတွေအတွက်လုံခြုံရေးအစီအစဉ်တွေလည်းလှုပ်ဆောင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ We would certainly hope that
ပါလက်စတိုင်းပြည်သူတွေကိုဟာမတ်အဖွဲ့ကတကယ်ဂရုစိုက်တယ်ဆိုရင်လိုအပ်နေတဲ့ပြည်သူတွေကိုလူသားချင်းစာနာမှုအကူအညီပေးတာကိုချင်းချောက်မှာမဟုတ်ပါဘူး။အဲ့ဒီအတွက်လည်းအကူအညီတွေပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ
်။အခုလိုပင်လယ်ပြင်ကနေအကူအညီတွေပို့ဆောင်မဲ့ကိစ္စကိုနောက်အပတ်လောက်မှာစနိုင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါလို့မယ်။စီးပွားရေးအကြောင်းမှပြောပြီးအင်တာဗျူးနဲ့စကြပါလေ။တရုတ်ရဲ့စွမ်းအင်ဗျူဟာမြောက်စစ်ကြံနဲ့ရင်းနှီးမြှုပ်နှံမှုလုံခြုံရေးကိုမြန်မာစစ်တပ်ကမပေးနိုင်တော့တဲ့လက်ရှိမြေပြင်စစ်ရေးအခြေအနေမှာတရုတ်ကဘာပင်များလုပ်နိုင်ပါသလဲ။ရှေ့လာလာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုငြိမ်းချမ်းရေးက online ကဆက်သွယ်မြန်မာထားပါဗျ။
China has historically been a significant player ကရေနဲ့ကလည်းမြန်မာစစ်တပ်ကိုလက်နက်တွေထောက်ပံ့ခဲ့ပါတယ်။တချို့ထောက်ပြတာတော့တိုင်းသားလက်နက်ကိုင်အဖွဲ့ချို့ကိုလည်းထောက်ပံ့တာတွေရှိတယ်လို့ပြောကြပါတယ်။ဒီလိုတရုတ်နိုင်ငံရဲ့နှစ်ဖက်ကစားနေတာကမြန်မာပြည်ပခါမှာဘယ်လိုဆွမ်းမှုပုံပေါ်နေလဲမြတ်။သူသဖြင့်စစ်ပွဲကြီးရရေးပါတဲ့အခိုင်အမာဆိုရင်ဘယ်လိုသိအောင်လဲ
Like Rakhine State. Yeah, so I mean if you look at Rakhine State, it's of tremendous geostrategic importance.
ရခိုင်ကတရုတ်အတွက်ပထဝီနေထိုင်ရမဟာဗျူဟာမြောက်အလွန်ကိုရေးကြည့်ပါတယ်။တက္ကရ2000ခုနှစ်တွေကတည်းကတရုတ်နိုင်ငံယူနန်ပြည်နယ်ကဘူဝါရအကြံပေးတွေကြားမှာမလကအကြက်တဲဆိုပြီးတော့ညှို့ဆူကြတဲ့လုံခြုံရေးပြဿနာအတွက်ဖြေရှင်းချက်တစ်စိတ်တစ်ပိုင်းကရခိုင်ဖြစ်နေတာပေါ့မလကအကြက်တဲဆိုတာကတရုတ်ရဲ့စွမ်းအင်ကဏ္ဍလုံခြုံရေးကမလကရေလက်ကြားပေါ်မှာမိခိုနေရတာကိုပြောတာပါဒါကိုဖြေရှင်းဖို့ကမလကရေလက်ကြားကနေတရုတ်ရဲ့စွမ်းအင်တင်သွင်းမှုအများစုလုပ်နေရကနေမြန်မာနိုင်ငံကိုဖျက်ပြီးအိန္ဒိယသမုဒ္ဒရာအထိလမ်းပေါက်တဲ့ပထဝီနေထိုင်ရမဟာဗျူဟာမြောင်းစွမ်းအင်လမ်းကြောင်းဇင်းကြံတစ်ခုကိုလမ်းဖွင့်ဖို့ပါဒါကတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းကမ္ဘာလမ်း BRI စီမံကိန်းရောနောက်မကြာခင်ကစခဲ့တဲ့တရုတ်ရဲ့ကမ္ဘာလွှမ်းခြုံလုံခြုံရေးပဏာမခြေလှမ်းတွေရောရဲ့အခြေခံအကြောင်းတရားပေါ့ပဲတရုတ်တွက်ကမြန်မာလို့ပြောလိုက်တာနဲ့အိန္ဒိယသမုဒ္ဒရာအထိလမ်းပေါက်ပြီးမလကအကြက်တဲကစင်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ကအဓိကပါပြီးတော့ရခိုင်ကမ်းလွန်မှာကသဘာဝတန့်ွေရင်းမြစ်တွေအများကြီးရှိနေတာပါတရုတ်နိုင်ငံရဲ့နောက်တောင်ပိုင်းပြည်နယ်တွေကိုပိုက်လိုင်းကနေတဆင့်ဆက်သွယ်တဲ့ရေနံရေးမြစ်ကလည်းရခိုင်ရံပြဲကျွန်းကလာတာပါဒါကတရုတ်စီးပွားရေးအတွက်အရန်ကိုအရေးကြီးပါတယ်ရခိုင်ကတရုတ်အတွက်အရင်းအနှီးကြီးပါတယ် ဒါကြောင့်တရုတ်ကအင်အားကြီးမားလာနေတဲ့အာရခတ်တပ်တော် A နဲ့ရင်းနှီးတဲ့ဆက်ဆံရေးတိစောက်ထားတာနှစ်တော်ကြာလာပါပြီ။ A ကတရုတ်မြန်မာနယ်စပ်မှာအခြေတည်ခဲ့တာပါ။2016ခုနှစ်ကတည်းကရခိုင်ကိုပြန်ဝင်ဖို့ကိုလည်းအဲဒီကပဲစခဲ့တာပါ။ A ကလူအင်အားအများကြီးစုဆောင်းနိုင်ခဲ့လို့ခုဆိုရင်ဝါဘီသွေးစည်းညီညွတ်ရေးတပ်မတော်ကတော့တပ်သားအင်အားရောစွမ်းဆောင်ရေးမှာပါရှင်းလာနိုင်ပြီလို့လူတွေကပြောလာကြပါပြီ။နေမီအများပြားကိုလည်းအထူးသဖြင့်ရခိုင်မြောက်ပိုင်းမှာအေအေကထိန်းချုပ်ထားနိုင်တယ်လို့စစ်တွေမြို့တော်နဲ့တရုတ်စွမ်းရင်ရင်းနှီးမြှုပ်နှံမှုမှာအဓိကကျတဲ့ကြောက်ဖြူမြို့တွေကိုပါဝိုင်းထားနိုင်ပါပြီ။ဒါကမြန်မာစစ်တပ်အတွက်ကူရမဲ့ရှုံးမှုများလာတဲ့အခြေအနေပါ။ဒါကတရုတ်ကိုစိုးရိမ်စေပါလေ။တခုကအာရခတ်တပ်တော်အေအေဒါမှမဟုတ်ရခိုင်မျိုးသားဖွဲ့ချုပ် ULA ရောမြန်မာစစ်တပ်ကပါတရုတ်ရင်းနှီးမြှုပ်နှံမှုနဲ့စီမံကိန်းတွေကိုကာကွယ်ပေးဖို့အမခံကြောင်းလူသိရှင်ကြားထုတ်ပေါ်ပြသလေရှိတာပါ။နှစ်ဖက်စလုံးကဘသူမှတရုတ်ရဲ့လုံခြုံရေးအကျိုးစီးပွားကိုမထိခိုက်ကျင်ကြပါဘူး။ဒါပေမဲ့တရုတ်ကတော့ရန်လူမှုတွေပိုတိုးလာမှကိုစိုးရိမ်ပါတယ်။ထူးသဖြင့်ရခိုင်ကမဟာဗျူဟာမြောက်အကျိုးစီးပွားတွေအတွက်စိုးရိမ်ပါတယ်။တစ်ဖက်မှာလည်းနှစ်ဖက်စလုံးကနေတိုက်ပွဲတွေကြောင်းတရုတ်ရဲ့အနေအထားကိုမထိခိုက်ဘူးဆိုပြီးတော့အာမခံကြပါတယ်။ရှေ့လျှောက်ဒီနေ့စောပိုင်းကညီနောင်မဟာမိတ်အဖွဲ့နဲ့စစ်တပ်ကြား Hiking သဘောတူညီချက်ရယူပြီးတော့ပြည်ပခါတွေရပ်သွားအောင်တရုတ်ကတောင်းအားပေးတာမျိုးရခိုင်မှာလည်းလှုပ်လာတာကိုပုံမြင်လာရပါမယ
်။
You mentioned the strategic and financial importance of Chopyu ga တရုတ်တွင်မဟာဗျူဟာအရရောနောက်စီးပွားရေးရပါအရေးပါတယ်လို့ဂျီစင်တာဝါပြောခဲ့ပါတယ်။ခုနပြောသလိုပါပဲ Chopyu ပါဝင်တရုတ်ရဲ့စီမံကိန်းတွေနားမှာပြည်ပခါတွေကပြင်းထန်နေပါတယ်။ဒီအချိန်မှာတရုတ်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကာဝယ်ဖို့ဘလို့တန်မှန်ရေးရလို့ရှားရနိုင်လဲမလား။တိတ်မကြသေးခင်တော့ရှမ်းမြောက်မှာဖြစ်ခဲ့တယ်လို့တရုတ်ကကြောင်းဝင်ပြီးစစ်တပ်နဲ့အာရခတ်တော်ချာမှာပြည်လည်အောင်ဆောင်ရွက်ပေးလာနိုင်လားမလား။
Again, that's at the talks that you saw back in March.
တရုတ်ရင်းနှီးမြှုပ်နှံမှုတွေထူးသဖြင့်တရုတ်ပိုက်လိုင်းစီမံကိန်းလိုမျိုးတွေကိုနောက်ထပ်ကြီးကြီးမားမားချင်းချောက်မှုတွေမဖြစ်အောင်ရခိုင်မှာအခြေအနေတည်ငြိမ်လာအောင်ညီနောင်မဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမတ်လကလေးကဆွေးနွေးပွဲတွေလုပ်နေတာပါ။ဒါပေမဲ့မြန်မာစစ်တပ်နဲ့အေအေကြားမှာတောင်းဆိုချက်တွေကိုကြီးကြီးမားမားလိုက်ရောပေးနိုင်တဲ့အနေထားတော့ကျွန်တော်မမြင်ပါဘူး။ဆိုလိုတာကအေအေဟာစစ်မြေမှာအောင်မြင်မှုတွေဆက်လက်ရနိုင်ပြီးတော့စစ်တပ်ကလည်းနေမျိုးတွေကိုလက်လွတ်ဆုံးရှုံးနေရပါတယ်။အဲ့ဒီနေမျိုးတချို့ကိုဘလို့ပြန်ရနိုင်မလဲဆိုတာကိုစစ်တပ်ဘက်ကပို့ပြီးတော့စဉ်းစားကြည့်လာရပါတယ်။အဲ့ဒါမှာစစ်တပ်ကအဆုံးရှုံးနေအောင်ဒါမှမဟုတ်ရင်အခိုင်အမာခြေကုပ်ပြန်ယူနိုင်အောင်လုပ်ဖို့ကြိုးစားတာမျိုးထက်ထူးသဖြင့်စစ်တွေနဲ့ကြောက်ဖြူလို့မြို့ပြဒေသတွေမှာအေးအေးအချီမတဲနိုင်အောင်ကြိုးစားနေတယ်လို့ထင်ပါတယ်။နောက်ပြီးတော့ဒီချက်ကိုလည်းတရုတ်ကနှစ်ဖက်စလုံးအပေါ်ဖိအားတွေပေးမယ်လို့ကျွန်တော်ထင်ပါတယ်။ခုဆိုရင်အာရခတ်တပ်တော်ကရခိုင်မှာအုပ်ချုပ်ဖို့ရည်မှန်းထားတယ်ဆိုတာကိုပုံမှန်လင်းလင်းထုတ်ပြောနေတာပါ။ဒီနေ့မှာပဲစစ်တပ်ဘက်ကလည်းသဘောတူညီချက်အရယူဖို့တည်ကြီးမမလိုက်ရောမှုတွေလုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ဒါကြောင့်ဒီကိစ္စဟာတရုတ်နိုင်ငံအတွက်ကန့်တွဲဖြည့်ရှင်းဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေစေပဲလို့ကျွန်တော်ထင်ပါတယ်။တန်တမာရေးမျက်နှာစာမှာကြာရှုံးမှုတွေနဲ့စိတ်ပျက်စရာအခြေအနေဖြစ်နေလို့ရန်လိုနေတဲ့နှစ်ဖက်စလုံးကိုဖိအားတွေတိုးလာစေဖို့တရုတ်နိုင်ငံကတခြားနည်းလမ်းတွေကိုစပြီးတော့ကြည့်လာပါပြီ။မြန်မာနယ်စပ်ယူနန်ပြည်နယ်မှာစီးရီးလေ့ကျင့်တာတွေလုပ်လာတာကပြည်ပခါတွေကိုအရှိန်ရှော့ချဖို့နှစ်ဖက်စလုံးကိုတရုတ်ကပြင်းပြင်းထန်ထန်ကိုအချက်ပေးတာပါအချိန်ထဲမှာပဲတရုတ်မူဝါဒရေးရာအကြံပေးတချို့နဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းစီမံကိန်းမှာအဓိကကြတဲ့ China International Trust and Investment Corporation CIDIC လိုမျိုးကုမ္ပဏီတွေနဲ့နှိစက်သူတွေကတရုတ်မီဒီယာတွေနဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်မှာတရုတ်အစိုးရအနေနဲ့ပုံပြီးအင်အားသုံးတဲ့အခမ်းအနားအနေနဲ့ပါဝင်ဖို့ PR ပေးနေကြပါတယ်ဥပမာပြောရင်မြန်မာနိုင်ငံတည်းကတရုတ်ပိုင်ဆိုင်မှုတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့လုံခြုံစိတ်ချရအောင်ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေကိုချထားပေးဖို့ဖြစ်လာနိုင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံတည်းကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပိုင်ဆိုင်မှုတချို့လုံခြုံရေးမှာတရုတ်ကဓာတ်ရိုက်နီလန်းနဲ့ပို့ပြီးပါဝင်လာနိုင်တာကိုရှော့တွက်လို့မရပါဘူး
။ Some of its assets in country.
So what would be the arrogant disposition? Arrogant တော့ဘက်ကရောတရုတ်ဆစ်ဆက်ပေးတာကိုဘယ်လိုတုံ့ပြန်နိုင်လဲဗျာတရုတ်ရဲ့ဆိုရင်ချက်တွေကိုသူတို့နားထောင်မအောင်လား
I mean I think you certainly have seen the Arakan army be quite responsive to Chinese messaging around
တိုက်ပွဲတွေကြားမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေမထိခိုက်စေအာမခံမှုတရုတ်အစိုးရရဲ့သတိပေးစကားကိုအရကတတော်ကအတော်လေးအလေးထားတုံ့ပြန်လှုပ်ဆောင်နေတာကိုတွေ့ကြရပြီးပါပြီ။ဒါကြောင့်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိကြောင်းနဲ့တရုတ်ရဲ့အခြားအခြေခံအဆောက်အအုံတွေပိုက်လိုင်းစီမံကိန်းအတွက်အာမခံကြောင်းအေအေကထုတ်ပြန်ခဲ့တာတွေရှိပါတယ်။တခြားညီနောင်မဟာမိတ် ွဲတွေကလည်းလားတူထုတ်ပြန်ခဲ့မှုပါ
တယ်
ဒါကအေးအနေနဲ့တရုတ်စီမံကိန်းတွေကိုရံမပြူဘူးဆိုတာတသက်မဟုတ်ပါဘူးအခြေခံသဘောအရဆိုရရင်အဓိကစိန်ခေါ်ချက်ဖြစ်နေတာကအဲ့ဒီစီမံကိန်းတွေအားလုံးကိုတရုတ်ကဘူအစိုးရအာဏာပိုင်နေနဲ့ပူးပေါင်းပြီးတော့လုပ်နေတာပါဇော်ရော့ဇယ်မှာတရုတ်ကမြန်မာစစ်တပ်ကိုနိုင်ငံတွင်းဗဟုအာဏာဇက်အဖြစ်ဆက်ဆံနေပါသေးတယ်ဒါကြောင့်လည်းအာရခတ်တပ်တော်ကတရုတ်စွန့်ရင်စီမံကိန်းတွေအတွက်လုံခြုံရေးကိုပူတိုးပေးလာနိုင်ရင်စီးပွားစင်ကြံလမ်းကြောင်းကိုပူထိန်းချုပ်လာနိုင်မယ်ဆိုရင်အခုကိုပဲရံပြဲကျွန်းတစ်ဖက်ကတရုတ်ရဲ့အခြေခံအဆောက်အုံတွေအများပြားရှိတဲ့ရံပြဲမြို့နယ်ကိုအေအေကထိန်းချုပ်ထားနိုင်ပါတယ
် if increasingly
ဆိုလိုတာကတရုတ်ရဲ့ဗျူဟာမြောက်စင်ကြံလမ်းနဲ့ရင်းနှီးမြှုပ်နှံမှုတွေရဲ့လုံခြုံရေးကိုမြန်မာစစ်တပ်ကပဲလော်ကြီးအုပ်ထားနိုင်တာမျိုးမရှိတော့ပါဘူးတကယ်တော့မှအာရခတ်တပ်တော်ကသာဒီလုံခြုံရေးကိုအများကြီးပေးနေတာပါဒီတော့အေကဒီအတွက်ဘလို့ကြိုးကျေးဇူးတွေရနိုင်မလဲဆိုတဲ့မေးခွန်းဖြစ်လာပါတယ်ပြောချင်တာကတစ်ဖက်မှာလည်းမြန်မာစစ်တပ်ဟာရေနံနဲ့သဘောတန်းခွေအပါဝင်ဒီအကျိုးမြတ်တွေကိုလူလူကိုအလွန်အန္တရာယ်ဖြစ်စေတဲ့နိလန်းတွေနဲ့အသုံးပြုနေတာဖြစ်လို့တရုတ်နိုင်ငံအတွက်ကကြီးမားတဲ့စိန်ခေါ်မှုရင်ဆိုင်ရလေမဲလို့ကျွန်တော်ထင်ပါတယ်နိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေလုံခြုံမှုနဲ့တဖြည်းဖြည်းနဲ့အင်အားနည်းလာနေတဲ့မြန်မာစစ်တပ်နဲ့ပတ်သက်ပြီးအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ချို့ချရတော့မှာပါပြောချင်တာကအခုလောလောဆယ်မှာကချင်းကရင်ရခိုင်နဲ့ရှမ်းမြောက်မှာစစ်တပ်ဟာဘလို့မှဆက်ထိန်ထားနိုင်မှာမဟုတ်ဘူးဆိုတာရှင်းပါတယ်ဒါကြောင့်တရုတ်ဟာအတော့ကိုခက်ခဲတဲ့ရွေးချယ်ဆုံးဖြတ်တာတွေစပြီးလုပ်ရပါလိမ့်မယ်စီမံကိန်းတွေလုံခြုံရေးအတွက်တိုင်းသားလက်နက်အဖွဲ့အစည်းတွေကိုပို့ပြီးအားကိုးလာမလားစီမံကိန်းတွေကအကျိုးကျေးဇူးတချို့ကိုတိုင်းသားအဖွဲ့တွေကိုခွဲဝေပေးမလားဆိုတာတွေကရေးကြီးလာမှာ
You know more of a share of some of the benefits of those projects
So let's say the American army gains control over most
Okay ဒီလိုစဉ်းစားကြည့်အောင်ပါဗျာအေအေကချောက်ဖြူပါဝင်ရခိုင်ရဲ့ဒေသအများစုကိုထိ ंछ ုပ်သွားနိုင်ပြီဆိုရင်မြန်မာစစ်ကောင်စီအပေါ်တရုတ်ရဲ့မူဝါဒကဘယ်လိုဖြစ်သွားနိုင်လဲဗျသူတို့ရဲ့မူဝါဒကိုပြန်စဉ်းစားသုံးသပ်တာမျိုးလုပ်လာနိုင်မှာမြန
် present moment you know china is really trying to take some steps that will
အခုလောလောဆယ်မှာတော့တရုတ်ကစစ်ကောင်စီကိုအထောက်အကူဖြစ်စေမယ့်ခြေလှမ်းတစ်ချို့ကိုလှမ်းဖို့ကြိုးစားနေပါတယ်ဒါကအလုံးမဖြစ်ဘူးဆိုတာရှင်းနေပါတယ်အခြေခံကြကြပြောရရင်လည်းစစ်ကောင်စီကတရားဝင်မှုမရှိပါဘူးဒီမှန်းထားတဲ့အတိုင်းအကောင့်ထဲဖော်ဖို့ကတရုတ်အနေနဲ့အတော့ကိုရုန်းကန်ရပါမယ်အချိန်ချိန်မှာစစ်တပ်ကကုံသွေးရေးစင်ကြံတွေလက်လွတ်လိုက်ရရင်တဘာဝအတန်ဇာတအရင်းမြစ်တွေထိန်းချုပ်မှုကိုဆုံးရှုံးသွားရင်ဥပမာလက်ရှိမှာကိုပဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတရုတ်တပ်ထုတူဖို့ရေးလုပ်ငန်းတချို့ရပ်နေရပါတယ်။အဲ့ဒီဒေသတွေမှာစစ်တပ်ကမထိန်းချုပ်နိုင်လို့ပါ။ဆိုတော့ကုံသွေးရေးလမ်းကြောင်းတွေရဲ့လုံခြုံရေးကိုမပေးနိုင်ရင်စစ်တပ်ရဲ့အသုံးဝင်မှုတန်ဖိုးကိုတရုတ်ဘက်ကမေးခွန်းထုတ်တော့မယ်လို့ထင်ပါတယ်။မြန်မာနိုင်ငံကပိုက်လိုင်းသွေတန်းနဲ့စီးပွားရေးစီမံကိန်းတွေရုပ်ရည်ပိတ်ပစ်လိုက်ရတာမျိုးတော်မဟုတ်ရင်အကြီးအကျယ်ချင်းချောက်ခံရတာမျိုးဖြစ်လာရင်တရုတ်ဘက်ကစစ်တပ်ရဲ့အသုံးမှုဘာလဲဘယ်လဲဆိုတာစပြီးတော့မေးခွန်းထုတ်ဖို့လိုလာပါလိမ့်မယ
် You do start have to ask I mean what is the utility of the regime to the Chinese side
So what is likely to
happen Okay ဒါဆိုရင်ရခိုင်ကပဋိပက္ခတွေနဲ့တရုတ်ရဲ့အခန်းကဏ္ဍကိုကြည့်ရင်ရှေ့လာလာကဘာတွေဖြစ်လာနိုင်မလဲခင်
ဗျ You know you could reach a point
ဒီနေ့နောက်ပိုင်းထဲမှာအခြေအနေတစ်ခုကိုရောက်လာနေပါတယ်ဆိုလိုတာကတိုက်ပွဲတွေတိုးလာတဲ့အမြန်တရုတ်ဘက်ကလည်းဖိအားတွေပိုပေးလာနိုင်တဲ့အခြေအနေမျိုးမှာရခိုင်မှာ hiking သဘောတူညီချက်လိုတစ်ခုခုရယူတာမျိုးစူးစမ်းတာတွေ့ရနေပါတယ်ဥပမာရန်လိုမှုတွေရက်ပြီးရင်အာရခတ်တပ်တော်ကိုစစ်တွေဒါမှမဟုတ်ကြောက်ဖြူကိုထိန်းချုပ်ခွင့်ပေးတာမျိုးပါဒါကအေအေကိုရေတိုနဲ့လေလက်ကာလအတိုင်းတာနဲ့သူတို့ရဲ့အုပ်ချုပ်မှုစွမ်းရည်ကိုအခြေခံမအောင်လုပ်ခွင့်ရမှာဖြစ်တယ်လို့လူလူအတွက်စာနာမှုအကူအညီတွေပေးနိုင်ရေးလောကျတွေကိုဖြည့်ရှင်းနိုင်ပြီးတော့တပြန်တည်းမှာပိုက်လိုင်းစီမံကိန်းတစ်ချောင်းနည်းနည်းပဲဖြစ်ဖြစ်တည်ငြိမ်မှုပေးစွမ်းနိုင်မှာပါဒါပေမဲ့ဒီလိုသဘောတူညီချက်မျိုးကဘလောက်ကြာကြာခံမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတော့မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကဒါဟာအလွန်တိုတောင်းတဲ့ခိတခဏယာယီရတ္တမှုတစ်ခုပဲဖြစ်လာနိုင်မှာပါဒါပေမဲ့တစ်ဖက်မှာလည်းတိုက်ပွဲတွေပြင်းထန်နေချိန်မှာတရုတ်နိုင်ငံရဲ့ဖိအားနဲ့အတူနောက်ဖက်စလုံးကအသက်ရှူပေါက်ရဖို့လှုပ်လှော်နိုင်ပါတယ်တရုတ်ဘက်ကတည်တည်တသာဖိအားပေးလာရင်အခြေအနေတွေနည်းနည်းတည်ငြိမ်လာအောင်စစ်ပွဲကိုတနည်းနည်းနဲ့ခိတရတ္တာမျိုးဖြစ်လာနိုင်ပါတယ
်
အခုတော့လူမှုရှုခင်းကိုမကြည့်ပြီးမှစစ်ပွဲရေးပဲလက်အောင်ပါမြန်မာလူထုကြလူမှုကွန်ရက်မီဒီယာအသုံးတွင်ကျလာတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်မီဒီယာတွေဟာဝင်ငွေရလန်းတစ်ခုဖြစ်လာခဲ့ပါတယ်လူမှုကွန်ရက်မီဒီယာတွေကနေမြန်မာလူမှုကွန်ရက်သုံးဆွဲသူတွေကြဝင်ငွေရနေတဲ့ရနိုင်တဲ့နည်းလမ်းတွေကိုဒီသတင်းပါစီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်
Facebook,
YouTube, TikTok တို့လိုလူမကွန်ရဲ့မီဒီယာသုံးစွဲသူတွေကြားသတ်မှတ်ချက်နဲ့ကိုက်ညီသူတွေကြီးစုသူများသူတွေအနေနဲ့ဝင်ငွေတစ်ခုရလာတဲ့အထက်မှာမြန်မာလူထုပါဝင်မှုကလည်းတိုးလာတယ်လို့ဈေးကွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝီယန်သွင်းက VOE ကိုပြောပါတယ်
ပြောရရင်တော့အခုလက်ရှိဝင်ငွေဝင်နေတဲ့လူတွေကရှိတယ်အဲဒါပေမဲ့ခုနောက်ပိုင်းကပို့ပြီးတော့အဲလွယ်ကူလာတယ်ပေါ့နော်အဲ့လိုပြောလို့တော့ရတယ်ပေါ့နော်ဒါကတပိုင်းပေါ့အဲနောက်တစ်ခုကကြတော့အရင်ကနေကကျွန်တော်တို့ဒီအဲ favors ကနေဝင်ငွေပေးတာရှိရဲဒါပေမဲ့အဲများသောအားဖြင့်ဒီ page တွေတို့ business account တွေတို့ဒီလိုမျိုးတွေရပဲရတာများတယ်ပေါ့နော်အထူးသဖြင့် media တွေပေါ့နော်ဒီလိုမျိုးကရတယ်များတယ်အခုနောက်ပိုင်းကျအဲ့လိုမဟုတ်အသုံးပြုတဲ့သူခုနပြောတဲ့အမ mention လုပ်တဲ့ creator ပေါ့နော် creator တွေကလည်းသူတို့ဝင်ငွေရလာမျိုးတွေတော့ဟိုတွေ့ရတယ်ပေါ့နော်ဟုတ
် Facebook လူမှုကွန်ရက်မှာဆိုရင်ကြီးစုသူအရေးအတွက်ပုံမှုတည်ပြီးဝင်ငွေရရှိနေတယ်လို့လည်းသူကရှင်းပြပါဗျ။အဲ့
တော့ US လိုမျိုး market မှာဆိုရင်တော့တို့ကအနည်းဆုံး4ဒေါ်လာလောက်ရတယ်ပေါ့နော်1000 view မှာပေါ့နော်အဲ့တော့မှာထားပါတော့1 million ဆိုဒေါ်လာ4000ပေါ့အဲ့လိုတက်လို့ရပါဘူး။ဒါပေမဲ့မြန်မာဆိုရင်တော့ပိုတော့နည်းမှာပေါ့နော်။ဘာလို့ဆိုတော့မြန်မာရဲ့ဒီမြန်မာဗီဒီယိုရဲ့အကြံမြန်မာလို့ပြောတာကိုပြောရရဲ့ပြည်ဒီအောင်ကြည့်ရဲ့လူအများစုကဒီမြန်မာတွေအများစုရောက်နေတဲ့စင်ကာပူတို့ပြီးလို့ရှိရင်ဒီဟိုမလေးရှားထိုင်းပေါ့နော်အဲ့ဒီကလူတွေကကြည်တာဖြစ်တဲ့အတွက်ဟို rate ကတော့နည်းမယ်ဒါပေမဲ့အဲခံမှန်းရတဲ့လောက်ဆိုရင်တော့အဲ1 million view လောက်ဆိုလို့ရှိရင်ကျွန်တော်ထင်တာတော့အဲ့လို200လောက်တော့ရတယ်ဒါပုံမှန်ဗီဒီယိုပေါ့နော်ခုနလိုမျိုးအရန် trend ဖြစ်သွားတဲ့လူတွေရဲ့ဗီဒီယိုတော့မဟုတ်ဘူးကျွန်တော်ဆိုလိုတာကမှ education နဲ့ပတ်သက်ပြီးတော့ sharing လုပ်နေတဲ့လူပေါ့အဲ तू 5 minutes of video လောက်ကို1 million view လောက်ရသွားပြီဆိုရင် तू 200လောက်တော့ရအဒေါ်လာ200ပေါ့နော်အဲ့လောက်ထိရတဲ့လူတွေလည်းရှိရပြဟုတ
်မြန်မာနိုင်ငံတွင်းမှာဖွင့်တဲ့လူမှုကွန်ရက်အကောင့်တွေမှာတော့ဝင်ငွေရတာမဟုတ်ပေမဲ့လူမှုကွန်ရက်မီဒီယာတွေကသတ်မှတ်ထားတဲ့နိုင်ငံတွေကိုပြောင်းလဲမှဝင်ငွေရတာလို့လည်းသူကပြောပါတယ်ရည်လအတန်သတင်းဌာနတီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကလည်းသူတို့သတင်းဌာနအနေနဲ့လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိရေးကြိုးပမ်းခဲ့ရတာကို VOA ကိုအခုလိုပြောပြပါဗ
ျ။ဒီ YouTube ပေါ့နော်။ဟော YouTube ရယ် Facebook ရယ်ပေါ့နော်။ကျွန်တော်တို့ကကြတော့ဒီ YouTube ကိုအရင်ကြီးအာမကိုကျွန်တော်တို့ရဲ့ audience က Facebook မှာပဲရှိခဲ့တော့ကျွန်တော်တို့က Facebook ကိုပဲအဓိကကျွန်တော်တို့ကဟိုဆိုတာအားပြုတာပေါ့။အပြည့်ရကမှာ Facebook က monetization ကလုံးဝမရအောင်ကျွန်တော်တို့မှာ YouTube ကတော့နောက်ပိုင်း YouTube မှာရကြတယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့က YouTube ကိုဆန်းပြီးတော့ဟိုပြန်ပြီးတော့ခြေလှမ်းတက်လှမ်းရတာပေါ့နော်ဒီဘက်ရောက်မှာပေါ့နော်လှမ်းရတဲ့အခါကျတော့တော်တော်လေးကိုအားနဲ့အင်နဲ့လှုပ်ပြီးတော့ယူနေရတဲ့ပုံစံ YouTube ကတော့အခုတော့ဝင်လာပါပြီဒါပေမဲ့အများကြီးမဟုတ်ဘူးတစ်လမှာဒေါ်လာ200 300အဲ့ဒီမပို့ဘူးပေါ့နော်အဲ့ထက်မပို့ဘူးအဲ့လောက်ပဲရတယ်ပေါ့
လူမှုကွန်ရက်မီဒီယာတွေမှာဝင်ငွေရှာရတဲ့အနေအထားကလည်းကြီးစုသူပြိတ္တအကြိုက်ဖန်တီးနိုင်မှုအပေါ်မှာမူတည်တာကြောင့်အင်တာနက်ပိတ်ပင်ခံထားတဲ့မြန်မာနိုင်ငံအလဲပိုင်းဒေသအခြေစိုက်သတင်းဌာနအတွေ့အွန်လိုင်းပေါ်မှာကြီးစုသူတိုးလာရေးကမလွယ်ဘူးလို့မြေလက်တန်သတင်းဌာနအယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကပြောပါတယ်
။များသောအားဖြင့်စကိုင်းတိုင်းနဲ့မကွေးတိုင်းအနောက်ဖက်ချမ်းနေမှာInternet mobile internet မရတဲ့ပြဿနာရှိတယ်ဆိုတော့ပြည်သူလူထုကတည်ငြိမ်ချက်လက်တရှိပိုင်ခွင့်လဲဆုံးရှုံးထားတယ်ဆုံးရှုံးရဆိုကျွန်တော်တို့ရဲ့ platform က online media ဖြစ်နေတဲ့အခါမှာကျွန်တော်တို့ data audience ကကျွန်တော်တို့ရှိတဲ့တည်ငြိမ်ရရှိနိုင်မှုကအရန်အခွင့်အရေးနဲ့ပါတယ်နဲ့ပါတဲ့အတွက်ကျွန်တော်တို့ကကြော်ညာရရှိနိုင်မှုလူထုရဲ့ဟိုတည်ငြိမ်ပေါ်စိတ်ဝင်စားမှုကလည်းဟိုစကိုင်းတိုင်းမှာဖြစ်နေတာကိုရန်ကုန်ကလူကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်ဒါပေမဲ့စကိုင်းတိုင်းကလူကတော့တေချာပေါက်စိတ်ဝင်စားတယ်တို့တော့စကိုင်းတိုင်းရဲ့ပြည်သူလူထုက mobile internet မရအောင်မရတဲ့အခါမှာသူတို့ခြေကနေသူတို့ကျေ viewer တွေတက်လာဖို့ကတော်တော်ခက်ပါတယ်ခက်တော့အရင်လည်းမရအောင်ကျွန်တော်တို့ကအဲ့လိုအခြေအနေမှာရှိပါတယ
် Facebook YouTube နဲ့ TikTok တို့လိုလူမှုကွန်ရက်မီဒီယာတွေကနေဓာတ်ရိုက်ဝင်ငွေရရှိလာဖို့အတွက်မြန်မာပြည်သူအများစုလက်လန်းမိတဲ့အနေအထားရောရှိပါသလားဘလို့အချက်တွေနဲ့ကိုက်ညီသူတွေဝင်ငွေရရှိကြတယ်လေဆိုတာကိုတော့ဈေးခွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝီယန်သွင်းကအခုလိုပြောပြပါဗ
ျ။အဓိကတော့ကိုကအဲ့လိုမျိုးဒီလူစိတ်ဝင်စားတဲ့ content တွေကိုကဖန်တီးနိုင်နေဆိုလို့ရှင်တော့ဟိုသူတို့ပုံမှန် minimum သတ်မှတ်ချက်တွေရှိရပါတော့။ဥပမာ Facebook ဆိုလို့ရှင် follower 9000ရှိရမယ်လို့။အဲ TikTok ဆိုလို့ရှင် follower 1000ပြည့်မှ live လင်းလို့ရတယ်လို့ဒီလို minimum သတ်မှတ်ချက်တွေတော့ရှိရပါတော့။ပြီးရင်ခုနပြောတဲ့ကိုယ့်ရဲ့ account ကဒီမြန်မာနိုင်ငံမှာဖွင့်တာမဟုတ်ဘဲနဲ့တခြားနိုင်ငံမှာဖွင့်ထားတဲ့ account မျိုးဖြစ်ရမယ်ပေါ့နော်။အဲတချို့ကတော့ VPN နဲ့ကြော်ပြီးဖွင့်တာပေါ့။အဲ့ဒါမျိုးဆိုရင်တော့ तू ကအလိုလိုဒီ program တွေကို invite ရမယ်ပေါ့နော်။ invite ရပြီးသူတို့သုံးခွင့်ရမယ်။အဲ့ပုံမူတည်ပြီးတော့မှပတ်စံရလာမယ်ပေါ့နော်။ အဲဒီလိုမျိုးအခြေအနေလည်းရှိရတာဟုတ
်လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိနေကြသူတွေထဲမှာအပျော်ရန်သုံးဆွဲသူကနေလူသိများလာသူတွေရှိသလိုတချို့ကတော့ဝင်ငွေအတွက်ရည်ရွယ်လုပ်နေကြတာကိုလည်းတွေ့ရကြောင်းကိုဝီယန်သွင်းကပြောပါတယ်ရှင
်အဲလူတိုင်းရနိုင်တဲ့အခွင့်အရေးတော့ဟုတ်တယ်အဲဒါမဲ့ကျွန်တော်ဟိုနှစ်ပိုင်းမြင်တာပေါ့နော်တခုကကျတော့တချို့ကကျတော့ဒီဟာကိုကြိုမြင်လို့အဲကြိုပြီးတော့စီစဉ်ပြီးတော့လောက်တာလည်းရှိတယ်အဲနောက်တစ်ခုကကျတော့အဲ့လိုမဟုတ်ဘူးအခုကြမှာလူတွေအကုန်လုံးကငါပတ်စံဘလောက်ရနေပါပြီဒီကနေပြီးတော့ဝင်ငွေရနေပါပြီဆိုတော့ဟာမျိုးနဲ့တို့ကဟိုမြင်ပြီးတော့အတကုံလိုက်လေလာတာပေါ့နော်ဥပမာထားပါတော့ VPN ဘယ်လိုသုံးရမလဲမ TikTok ဆိုလို့ရှိရင်မြန်မာပြည်ကအကောင့်မရလို့ရှိရင်မဂျပန်အကောင့်လားထိုင်းရအကောင့်လားပေါ့အဲ့လို region နေနဲ့ကြော်ပြီးတော့ဖွင့်တာမျိုးတွေလည်းရှိရပေါ့နော်အဲ့တော့လူတိုင်းတော့မဟုတ်ဘူးတချို့ကကျတော့တကယ်စိတ်ဝင်စားဆိုတော့အဲ့လိုဟိုလိုက်ပြီးလောက်တာမျိုးလည်းရှိရပေါ့နော်အဲ့လိုလူရန်စားတည်းရလည်းရှိနေပြရဗျဟုတ
်မတ်တင်တိုင်းရဲ့အစီအစဉ်မှာတက်တက်ရောင်သတင်းလောတွေကိုကြည့်ပြီးပါအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချက်ပါတယ်စင်ကာပူနိုင်ငံမှာဝန်ကြီးချုပ်တေရော့ရစ်ဝမ်ဦးဆောင်တဲ့အစိုးရတက်လာပြီးမို့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒပါဝင်ပြည်တွင်းပြပမူဝါဒဘလို့များအပြောင်းလဲတွေဖြစ်လာနိုင်ပါလဲမဆုမြမုံကတင်ပြထားပါတယ်
စင်ကာပူနိုင်ငံမှာနှစ်ပေါင်း20အတွင်းမှာဒီပထမဆုံးခေါင်းဆောင်အပြောင်းလဲဖြစ်နေဝင်ကြီးချုပ်ဟာလီဆန်လုံကဝင်ကြီးချုပ်တဲ့လော်ရန့်စ်ဝမ်ကိုမေလ15ရက်နေ့တုန်းကဒီအာဏာလွှဲပေးခဲ့ပါတယ်စင်ကာပူနိုင်ငံတိုးတက်အောင်မြင်တဲ့နိုင်ငံဖြစ်အောင်ကြိုးစားခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့ဆောင်ရွက်မှုတွေကိုဆက်လက်ထိန်းသိမ်းပြီးတော့စင်ကာပူပြည်သူတွေအတွက်ဒီထိုက်တန်တဲ့အစိုးရဖြစ်အောင်ကြိုးစားသွားမယ်လို့ဝင်ကြီးချုပ်တဲ့လော်ရန့်စ်ဝမ်ကဒီအာဏာလက်ခံစင်မှာပြောကြားခဲ့ပါတယ်ရုပ်ဆက်တဲ့ကိုအာဏာလွှဲပစ်လိုက်တာဖြစ်တယ်လို့လည်းသူကပြောကြခဲ့တာဖြစ်တော့ဒီစင်ကာပူနိုင်ငံရဲ့ဒီပြည်တွင်းပြည်ပမူဝါဒရေးရာတွေမှာအမြင့်အစ်တွေနဲ့ဆောင်ရွက်လာနိုင်ပါသလားစင်ကာပူနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကျော်တည်းကနေထိုင်နေပြီးတော့ FinTech နဲ့စင်ကာပူအစိုးရရဲ့ e-government online အခြေခံဝန်ဆောင်မှုလုပ်ငန်း project တွေမှာ2002ခုနှစ်ထဲကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းကိုနေကြည့်ထားပါတယ
်ခုကျွန်တော်ကတော့အထီးတွေ့နေရတယ်ဒီစင်တာအောက်မှာဆိုတော့ဒီကအစိုးရနဲ့ government sector လူတွေနဲ့ပဲဆိုရင်တော့အကုန်လုံးတော့သူအကောင့်မြင်ကြတယ်အထူးသဖြင့်ဒီ law enforcement officer တွေဒီ police တွေနဲ့တွေ့နေတော့သူတို့အကုန်လုံးကတော့သူတော်တော်လေးသဘောကျကြတယ
်အခုဒီအသက်ဖြစ်လာတဲ့ဝန်ကြီးချုပ်တဲ့ Lawrence Wong ကသူကဒီ American တက္ကသိုလ်တွေမှာလည်းစီးပွားရေးနဲ့ပွဲရခဲ့တယ်လက်ရှိမှာလည်းဘန်နာရေးဝန်ကြီးတာဝန်ကိုတွဲယူထားတဲ့အခါကျတော့သူကဒီစီးပွားရေးဘန်နာရေးဘိုင်းကိုပို့ပြီးတော့မှဟိုအာရုံစိုက်မယ်လို့ရောကိုအောင်ကျော်ဝင်းအနေနဲ့မြင်ထိုင်လားသုံးသပ်နိုင်လားရှင်
စင်ကာပူမှာဆိုရင်တော့ဝင်ကြီးချုပ်ဆက်ဆက်ကသူတို့တာဝန်ယူပြီးဆိုရင်တော့ဘန်နာရေးကိုလည်းပထမဆုံးယူလေးရှိတယ်။ပြီးမှသာစိတ်တိုင်းကျတင်းကိုအစ်စ်ဖွဲ့တဲ့အချိန်မှာအလက်ရှက်အပြီးမှာနောက်တစ်ယောက်ကိုရွေးရလည်းရွေးစင်ကိုပေးလေးရှိတယ်။ဒါကတော့အစင်လာပဲဆိုတော့ကျွန်တော်ထင်တယ်ဒီနောက်အလက်ရှင်တိုင်းကျတော့သူကတာဝန်ယူထားအောင်ပါပဲ။အဲ economy ကစင်ကာပူမှာအရေးကြီးဆုံးလေ။တိုင်းပြည်က city nation ဆိုတော့သူတို့စီးပွားရေးတော့သူအာရုံစိုက်ပါပဲ။လီစင်လုံးတက်လာတော့လည်းကျွန်တော်သူဘန်နာရေးဝင်ကြီးတာဝန်ယူခဲ့တယ်။ကျွန်တော်သိသလောက်ကတော့ဒီ Prime Minister First Time မှာတော့သူတို့အများအားဒီစီးပွားရေးကိုတော်တော်လေးကိုဂရုစိုက်ကြတယ်
။ဆိုတော့နောက်ဒီသူ့ရဲ့ဒီမူဝါဒအသစ်တွေပေါ့နော်အခုကအစိုးရကလည်းလောကအသစ်ပြောင်းသွားတဲ့အခါကျတော့မူဝါဒဘိုင်းနဲ့ပတ်သက်လို့မေးရမယ်ဆိုရင်ဒီပြည်တွင်းမူဝါဒကိုအရင်မေးချင်ပါတယ်ပေါ့လေ။ဆိုတော့ဒီသူ့ရဲ့ဒီစင်ကာပူမှာနေထိုင်နေတဲ့ကိုအောင်ကျော်ဝင်းတို့လိုမျိုးဒီအခြေချနေတဲ့လူတွေအပါအဝင်နောက်ဒီလာပြီးအလုံးလုံးနေကြတဲ့သူတွေရဲ့အခြေအနေပေါ့နော်ပြောင်းလဲသွားနိုင်ဟိုလောက်တဲ့ဒီတက်ရောက်မှုရှိနိုင်တဲ့ပြည်တွင်းမူဝါဒအပြောင်းလဲတွေရောလုပ်မယ်လို့မြင်နိုင်လားရှင
်ကျွန်တော်တော့မမြင်ဘူးထင်ဘူးပေါ့လေသူလုပ်တော့လုပ်မယ်သူပိုကောင်းအောင်တော့စူးစမ်းပြီးလုပ်မှာပဲဒါပေမဲ့ကျွန်တော်သိသလောက်ကတော့ဒီဝန်ကြီးချုပ်အပြောင်းလဲမှာအများရန်သူတို့ချက်ချင်းကြီး dramatic ပြောင်းလာပြီးစင်ကာပူမှာကျွန်တော်မကြုံဘူးကိုရောက်တော့လုံးဝချခဲ့တဲ့ policy ဆိုလို့ရှိရင်လည်းလီဆန်လုံးကသူ first time မှာဆက်ပြီးတော့ပဲသူ account တွေဆက်ပေါ်ပြီးတယ်။သူတို့မှာ dramatic changes ဆိုတာရှိလိမ့်မရှိဘူး။ပြောင်းမယ်ဆိုရင်သူတို့အမြဲတူပြောတယ်။ဘယ်ဟာမဆိုတတ်နိုင်တဲ့နှစ်နဲ့ချီချူပြောတယ်။ပြောင်းလို့မဆိုရင
်ဟုတ်ဆိုတော့ပြောချင်တာတော့ဒီလိုပေါ့ဟိုမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားအနေနဲ့ပြီးတော့အခြေချနေတဲ့ဒီနိုင်ငံသားသားတွေအပေါ်မှာပြောင်းလဲဟိုအသက်ရောက်မှုရှိနိုင်လောက်တဲ့အပြောင်းလဲလောလောဆယ်ဟိုမလုံးနိုင်အောင်ဆိုတဲ့သဘောပေါ့
။ဟုတ်တယ်သူတို့အရင်တော့ immigration အားပါလေ PR immigrant တွေအများကြီးလက်ခံလိုက်တော့တချို့တွေအဲ့တုန်းကတော့မကြည်မနက်အတန်းကြီးထွက်ဖူးတယ်အဲ့တုန်းက election နဲ့သူတို့ထင်သလောက်မနိုင်တာဖြစ်ခဲ့ဘူးလေအဲ့နောက်ပိုင်းမှာသူတို့ပြန်ပြီး adjustment လုပ်တယ်လုပ်တဲ့ဟာအခုအချိန်တွေကတော့ဘယ်လိုခေါ်မလဲသူတို့ကြည့်ရတာတော့ဒါဝဲဒီတိုင်းလေးပဲဆက်သွားနိုင်မယ်ထင်တယ
်ဆိုတော့နောက်အခုတစ်ဆက်ထဲမှာဒီနိုင်ငံတကာရေးရာကိုလည်းမေးချင်တယ်ပေါ့လေဆိုတော့ဘာလို့ဆိုသူစပြီးတော့ဟိုဝင်ကြီးချုပ်ဒါဝဲလက်ခံတဲ့ပြည်ထောင်မှာပြောတဲ့မိန့်ခွန်းနဲ့မှလည်းသူဘာပြောလဲဆိုတော့ဒီ American နဲ့တရုတ်ကြားမှာဒီ ပြဿနာတွေကတော့ဟိုရှိနေမှာပဲရှောင်လဲလို့မရတဲ့ပြဿနာတွေရှိနေတယ်ဒါပေမဲ့စင်ကာပူနိုင်ငံအနေနဲ့ကတော့အာသူတို့ဒီနိုင်ငံစလုံးနဲ့ထိတွေ့ဆက်သဆန်သွားမယ်လို့ပြောတယ်ပေါ့လေဆိုတော့ဒီဒေသတွေမှာဒီဩဇာအာဏာလွှမ်းနိုင်ဖို့ကြိုးစားနေတဲ့ဒီအမေရိကန်နဲ့တရုတ်ရဲ့ကြားမှာဟိုဒီစင်ကာပူအနေနဲ့ပေါ့နော်ဘယ်လိုမျိုးပုံစံနဲ့ရပ်တည်သွားမယ်လို့ရောမြင်နိုင်လဲရှင
်သူတို့ကကိုရီးယားဘယ်လိုခေါ်မလဲနှစ်နိုင်ငံလုံးနဲ့ပြည်လဲအောင်နေရလေဒါပေမဲ့ military တော့ဘက်ကကြည့်ရင်တော့သူတို့ဘယ်လိုခေါ်မလဲလက်နက်တွေပါဆိုရင်တော့ American technology ကိုတော်တော်လေးအားကိုးတယ်ဒါကစ်ဆက်ဆက်ပဲဒီစီးပွားရေးနဲ့ကြိုင်တော့လေသူတို့တရုတ်ကသူတို့အားဒီဒီဒေသတွေမှာတရုတ်ကကမ္ဘာလုံးကအရေးပါနေလေဆိုတော့သူတို့ကျွန်တော်ထင်တယ်အရင်ကြီးတော့မပြေမလည်ဖြစ်မဲ့ဟာမျိုးတော့သူလုံးမှာမဟုတ်ပက်လိုက်ပြီးတော့သူတို့စင်ကာပူတို့အကောင်းဆုံးဆိုတဲ့အခြေအနေတစ်ခုပဲသူတို့ချင်းချင်းလုံးမဲ့သဘောပါပဲတရုတ်နဲ့ American နဲ့ပြည်လျောင်းနေမှာပဲကျွန်တော်မှတ်မိတာလီစီယန်လုံးကသူဝင်းကြီးကျုံဖြစ်ခင်မှာထိုင်ဝမ်ကိုသွားဖို့ရတရုတ်ကမသွားဖို့တားတယ်သူရအောင်သွားတော့တရုတ်ကစိတ်ဆိုးတယ်ဒါပေမဲ့လည်းတော့သူက One China Policy ပဲသူဆက်သွားမှာပဲဆိုပြီးတိကျသူပြန်ပြောတော့တရုတ်ကလည်းဒါကိုနှုတ်တယ်ဆိုပြီးတော့ပြီးသွားတယ်ကျွန်တော်ထင်တယ်စင်ကာပူကတော့သူထိုင်ဝမ်နဲ့သူဆက်ဆံနေဆိုတာလေစင်ကာပူနဲ့ပတ်သက်တဲ့သူတို့ဂတိဝတ်ကိုဒီအကျိုးစီးပွားတွေအများကြီးရှိတယ်ဆိုတော့အခုဒီမှာတော့ဒါမျိုးတွေတရုတ်နဲ့တက်မာတဲ့အခြေအနေကျွန်တော်မတွေ့ဘူးပေါ့နော်လက်ရှိစင်ကာပူအစိုးရနဲ့တရုတ်နဲ့ကတော့တော်တော်လေးပြည်ပြည်လေးနဲ့ဒါရှိနေလို့ပဲမြင်တယ
်ဆိုတော့အခုဒီတစ်ဆက်သေးပေါ့နော်ဒီအာဆီယံရဲ့အခမ်းအနားကိုလည်းမေးချင်ပါတယ်ဆိုတော့ तू ကဝန်ကြီးချုပ်တက်တက်သူ့မိန့်ခွန်းထဲမှာလည်းပြောပါတယ်ဒီအာဆီယံရဲ့ဒီအရေးပါမှုကို तू တံပိုးထားတယ်ဆိုပြီးတော့ထည့်ပြောခဲ့တယ်ပေါ့လေဆိုတော့လက်ရှိဒီအာဆီယံထဲမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံကိစ္စကတော်တော်လေးဟိုကောင်းခဲစရာကိစ္စတစ်ခုဖြစ်နေတယ်ပေါ့လေဆိုတော့ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟိုဒီလီဆန်လုံးလက်ထက်တုန်းကတော့စစ်ကောင်စီကိုဒီအစိုးရတစ်ခုအနေနဲ့ကိုတရားဝင်အစိုးရအနေနဲ့ပေါ့လေအတိအမှန်မပြုတ်နိုင်ပါဘူးဆိုပြီးတော့ကိုဒီအဆက်ဆံမလုပ်ခဲ့ဘူးပေါ့လေဆိုတော့ဒီအခုဒီဝန်ကြီးချုပ်တဲ့ Lawrence Wong လက်ထက်မှာကောဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးဒီပြပြတသားဆက်ပြီးတော့ကင်တွယ်သွားမယ်လို့မြင်လို့ရနိုင်မလားရှင
်ကျွန်တော်ထင်တာတော့လောလောဆယ်တော့သူတို့ပြောင်းနေမှာမဟုတ်ဘူးဟာဒါဒီ election တော့မတိုင်ခင်မှာ election timeline လဲသူတို့ချက်ချင်းသူတို့ထုတ်ပြောအောင်မဟုတ်ဘူးသူတို့လည်းအားလုံးပြီးစဉ်ကြီးကအောင်ပါပဲလေကျွန်တော်ထင်တယ်သူတို့မလေးရှား2025မှာသူတို့ချဲလုံမယ်အဲ့မှာဘာတွေအပြောင်းလဲဖြစ်နိုင်လဲသူတို့ကြည့်အောင်ပါပဲသူတို့ချဲလုံကဒါသူတို့ဆက်ပြီးတော့သူတို့ဘူအရောက်ဆက်ပြီးတော့ပြောရင်ပြောနိုင်မယ်အဓိကကသူတို့ Indonesian နဲ့ဘယ်လိုခေါ်မလဲဥဆောင်တဲ့ဘက်ကိုပဲသွားနေတဲ့ပုံစံပေါ့နော် Thai နဲ့ Vietnam တို့ကတမျိုးဒီ Indonesian Malaysia တို့ကတော့ Brunei အစားလေ Brunei2021မှာ Brunei ချဲချိန်မှာ Indonesia ပဲဒီကဥဆောင်နေတာပဲဆိုတော့ဒီအတိုင်းကျွန်တော်သွားနေလို့မြင်တယ် Cambodia ချိန်မှာလေသူ Cambodia ဟွန်ဆန်သူအယူဆရရှိမယ်သူတို့ Indonesia ကိုသူတို့ယူဆအောင်သူတို့မကြောက်နိုင်ဘူးဆိုတော့ကျွန်တော်ဒီတဲ့ပြောင်းမယ်လို့မထင်ဘူးလောလောဆယ်မှာဒီတနေ့နဲ့နဲ့တွင်မှာ
နောက်တစ်ခုကကျတော့ဒီအခုလက်ရှိဝန်ကြီးချုပ်တက်ကပေါ့နော်အသက်50ကျော်ပဲဆိုတော့အရင်ဝန်ကြီးချုပ်ဟောင်းတည်တဲ့ဆိုင်တော့သူ့အသက်ကတော်တော်လေးငယ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့သူကိုယ်တိုင်လည်းပြောပါတယ်သူဒါမျိုးဆက်တဲ့ဖြစ်တယ်ပေါ့လေဆိုတော့ဒီပြဿနာတွေဟိုအမြင်တွေပေါ့နော်ဖြည့်ရှင်းတဲ့နေရာမှာသူဒီအမြင်သစ်နဲ့ဖြည့်ရှင်းနိုင်မယ်လို့ရောဟိုတွက်လို့ရနိုင်မှာရှင
့်အဲ့တော့တွက်လို့ရတယ်အမြင်သစ်ကတော့ तू ကသူအမြင်သစ်ရှိတယ်ဆိုတော့ तू ပြမှာပဲ तू ပြအချိုလေးအရင်နဲ့ပြောခဲ့တယ်ဆိုတော့ तू ဒီ generation gap ကိုရောသူတို့ဟိုလူငယ်တွေဟို generation z အစပေါ့နော် xyz ကိုအကုန်လုံးကို तू reach out လုပ်မှာပဲဟိုကလူငယ်တွေကြားထဲမှာတော့ तू တော်တော်လေးဘယ်လိုခေါ်မလဲအစီလျောင်နေရပေါ့လေကာလီကီတာလေးဘာလေးတီးပြရဲဘာလေးလုပ်ပြရဲဆိုတော့ကျွန်တော်ထင်တယ်သူအခုချိန်မှာတော့ကျွန်တော်ထင်တယ်ပြောခဲ့တဲ့ရွေးကောက်ပွဲပြီးတော့မှသူ့ policy အစ်စ်လာလိမ့်မယ်စင်ကာပူကပုံမှန်ဆိုလို့ရှိရင်သူတို့ဝန်ကြီးချုပ်ရဲ့ policy အစ်စ်က second time ကြတော့မှသာသူတို့ဟာမြင်လာတာပထမ first time မှာအရင်က policy အတိုင်းကိုသူတို့ promise တွေပဲသူတို့ fulfill လုပ်ကြအများတယ
် Singtel အပါအဝင်စင်ကာပူအစိုးရရဲ့ project တော်တော်များများမှာ2002ခုနှစ်ခေတ်ကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းဖြစ်ပါရဲ့ရှင်စင်ကာပူမှာ2025ခုနှစ်ကြာရွေးကောက်ပွဲရှိတာမို့အဲ့ဒီနောက်ပိုင်းကျမှဘူဝါရအပြောင်းလဲတွေကိုတိတိတတ်တတ်မြင်လာရနိုင်တယ်လို့သုံးသပ်ပါရရှင်။ကျမအစမြတ်ပါမှာ
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုနောက်ဆုံးတက်တက်အောင်စီစဉ်ကိုတင်ပြချင်ပါတယ်။နံပါတ်ကျော်ပြီးကျော်နေတဲ့ဆိုတော့ Taylor Swift ရဲ့တချင်းကွေတဲ့လူကြိုက်များနေပါတယ် Rockita ရဲ့ဘိုးရေ Rolling Stones အဖွဲ့ America မျိုးကြီးတွေမှာဖျော်ဖြေနေပါတယ်ဒီလိုနံပါတ်ကျော်ကြားသူတွေရဲ့သတင်းကိုမအေးတန်တကျော်ကတင်ဆက်ထားပါတယ
် Taylor Swift ကသူလောက်လိုက်သမျှမအောင်မြင်ဘူးဆိုတာမရှိပါဘူး Taylor Swift ရဲ့နောက်ဆုံးတေးတပြားတစ်ကအမေရိကန်ပြည်အစုတစ်ခုထဲမှာပထမဆုံးသတင်းပတ်အတွင်းရောင်းအား 2.6 တန်းရှိခဲ့တာပါ2024အတွက်လည်းရောင်းအကောင်းဆုံးတေးတပြားဖြစ်ပြီးတော့ online ကနေနားဆင်မှုမှလည်းတပတ်အတွင်းအများဆုံးနားထောင်တဲ့တေးတပြားဖြစ်ပါတယ်ဒီ Poets တေးတပြားက Taylor Swift ရဲ့14ချက်မြောက်အကောင်းဆုံးဆင်းထိတ်တန်းရောက်တေးတပြားဖြစ်ပြီးတော့ number 1ချိတ်တဲ့တချင်အများဆုံးရသူနေရာမှာအဆိုတော် Jay-Z နဲ့အေးအတွက်သွားတူနေပါပြီ Taylor Swift Deal Album တင်တဲ့ပတ်သက်ပြီးတော့ပြရသည်များကိန်းကနန်းတွေကလည်းအားရစရာကြီးပဲလို့ဂီတလုပ်ငန်းနဲ့ပတ်သက်ပြီးတော့နှံ့ဆက်ကျွမ်းကျင်သူ Mark Sutherland ကပြောပါတယ်
Album to pass a billion streams on Spotify inside a week it sold more vinyl albums in 3 days than anybody
ဒီတစ်ပတ်တည်းမှာ Spotify ပေါ်မှာနားထောင်နေသူပေါင်းတန်းတထောင်ကျော်သွားတာဒီ album ပထမဆုံးမှာလေသူများတွေတစ်ပတ်အတွင်းရောင်းချနိုင်တဲ့ vinyl တပြားအရေအတွက်ကိုသူက3ရက်ထင်းနဲ့ကျော်သွားပါတယ် UK မှာလည်းရောင်းရအများဆုံး day album မှာပြောစရာတွေမကုန်နိုင်ပါဘူးပြီးခဲ့တဲ့နှစ်နှစ်အတွင်းဘလို့ပဲတွေ့တဲ့ Taylor Swift ကရှေ့သမျှဆန်တဲ့ချိုးနေပါတယ်ဘယ်သူမှကြော်တက်တော့မှာမဟုတ်ဘူးလို့ထင်ထားတဲ့စံချိန်တွေကိုလည်းကျိုးတယ်သူကိုယ်တိုင်တင်ထားပြီးသား Taylorစစ်ကိုယ်တိုင်စံချိန်တင်နိုင်တာမျိုးဒါမှမဟုတ်ရင်ဒါကိုဘယ်သူမှထက်ချိုးနိုင်မှာမဟုတ်လို့ယူဆထားတဲ့စံချိန်တွေကိုလည်းသူပြန်ပြီးတော့ချိုးပါတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်။သူကဧပြီလ16ရက်နေ့မှာတပြားတည်းရဲ့ပထမသတင်း16ပုဒ်ကိုထုတ်လိုက်တာပါ။နောက်နှစ်ရက်အကြာမှာတော့ဒီတေးတပြားကနှစ်ချက်တွဲတပြားဖြစ်တယ်လို့ပရိသတ်တွေအံ့ဩသွားကြအောင်လှုပ်သွားပြီးတော့နောက်ထပ်သတင်း15ပုဒ်ထုတ်လိုက်ပြန်ပါတယ်။သူရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ဂီတလုပ်ငန်းနဲ့နှံ့ဆက်ကျွမ်းကျင်သူ Mark Sutherland က
She's been releasing music sort of almost constantly over the last few years
သူကပြီးခဲ့တဲ့နှစ်ပိုင်းအတွင်းသချင်းတွေကိုစက်တိုက်ထုတ်နေတာပြည်သက်တွေတည်းလည်းကောင်းပါတယ်ထူးခြားတာကတော့သူကသချင်းအရေးသွင်းကိုလည်းမကြောက်အောင်ထိန်းထားနိုင်ပြီးတော့ဒီလိုမျိုးထုတ်နေနိုင်တဲ့အချက်ပါလို့ပြောသွားပါတယ်ဟုတ်ပါတယ်သူရဲ့အောင်မြင်မှုကတစ်ခွာလုံးကိုပြန့်နှံ့ရောက်ရှိတာပါဗြိတိသျှအကောင်ဆုံးတေးဆင်းမှာဧပြီလ26ရက်နေ့ကသူနံပါတ်1ချိတ်ခဲ့ပါတယ်သူကအကောင်းဆုံးတေးဆယ်ပုံမှာနံပါတ်1ထိတ်ဆုံးဖြစ်ပြီးတော့ကျန်တဲ့သချင်း၉ပုံပေါင်းထက်ရောင်းအားပို့ပြီးများနေကြတာပါ။သူကဗြိတိသျှစံချိန်ဖြစ်တဲ့ Beatles အဖွဲ့ရဲ့နံပါတ်1စံချိန်တေးတပြား12ချက်ကိုအချိန်တိုးတွင်ထုတ်နိုင်တဲ့စံချိန်ကိုလည်းချိုးသွားခဲ့ပါတယ်ရှင်။ဗြိတိသျှနာမည်ကျော် Rock Guitar အဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ American ပြည်အောင်စုတလွားဖြောပြေပွဲခီးစဉ်ထွက်နေတာမှာမေလ17ရက်နေ့စနေနေ့က Las Vegas မြို့အလဲဖြစ်ပြီးတော့ဇူလိုင်လမှာတော့ California ခီးစဉ်တွေနဲ့အဆုံးသတ်မှာဖြစ်ပါတယ်။ Rolling Stone အဖွဲ့ဟာ American ပြည်အောင်စုတလွားဖြောပြေပွဲခီးစဉ်ကို April 28ရက်နေ့မှာစပြီးတော့သွားတော့ပထမအဦးဆုံးသူတို့ဖြောပြေတဲ့ Texas ပြည်နယ် Houston မြို့ကိုအနေနဲ့ရရကပြည်သက်တွေလာပြီးတော့အားပေးခဲ့ကြတာပါ။ Guitar တတဲ့အရှိဆုံး Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ကAmerican ပြည်အောင်စုနဲ့ Canada နိုင်ငံတို့မှာဇူလိုင်လအထိပွဲပေါင်း16ပွဲဖြစ်ပွားသွားမှာဖြစ်ပါတယ်။သူတို့အဖွဲ့အမှတ်တရဖြစ်တဲ့နှကန်းနဲ့ရှာပုံတီရှပ်အင်ကြီးတွေနဲ့ပြည်သက်တွေက Energy အားစားရုံဖြစ်ပထမဆုံးပွဲမှာအားပေးခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကစတင်ဖွဲ့စည်းတဲ့ Rolling Stone အဖွဲ့ဟာသူတို့ရဲ့နာမည်အကျော်ဆုံးသချင်းတစ်ပုဒ်ဖြစ်တဲ့ Start Me Up သချင်းနဲ့ Show ပွဲကိုဖွင့်ခဲ့ပြီးတော့ပင်နိုင်ဆိုတော့ Mick Jagger ကငွေအောင်ပြောင်းလဲတဲ့အပေါ်ဝစ် jacket ရင်ငွေပြားကက်ရှက်အင်းကြီးရင်ဂျင်းမောင်းဝင်အနေရောင်နဲ့ထွက်လာခဲ့ပါတယ်။1981ခုနှစ်ကနာမည်အကျော်ဆုံးသချင်းနဲ့အတူပြည်သက်တွေပါလိုက်ပါကခဲ့တာတွေ့ရပါတယ်။အဆိုတော်ကြီး Mick Jagger ကအသက်80ရှိနေပြီဖြစ်ပြီးအခုထိစိုးနိုင်စေသချင်းတွေနဲ့ကားနိုင်စေစင်မြင့်မှမှာလဲဟိုဒီပြေးလွှားနဲ့ရှိတ်ဆွဲနိုင်စေဆိုတာသူ့ရဲ့ပွဲတွေမှာတွေ့ရပါတယ်။သူတို့ဖွဲ့ရဲ့မွေးရင်ဖွဲ့သားတွေဖြစ်တဲ့ Keith Richards အသက်80နဲ့အသက်86နှစ်တို့လည်းလက်မကျဘဲနဲ့တီးခတ်နိုင်စေဖြစ်ပါတယ်။ဟုတ်ပါတယ်။သူတို့ဘွယ်ကိုလူကြီးလူငယ်အရွယ်ဆုံးလာပြီးတော့အားပေးတာတွေ့ရပါတယ်။သူတို့တချင်းတွေခေအသက်60ကျော်ပြည့်သက်တွေလည်းအများကြီးလာရောက်ခဲ့ကြတာပါ။သူတို့ကပွဲဖြော်ပြစဉ်2နာရီအတွင်းမှာနောက်တော့အပြင်တချင်း18ပုံနဲ့တီးဆိုဖြော်ပြပြီးတော့နောက်ဆုံးထွက်တဲ့ Hackney Diamonds တေးတပြားတွေကတချင်း3ပုံလည်းပါဝင်ပါတယ်ရှင်။
ပါစီစီစင်တွေကတော့ဒီလောက်ပါပဲအခုတော့သတင်းကြီးချက်ကိုပြောပြပေးပါမယ်အီရန်သမ္မတအီဘရာဟင်ရိုက်ဆီလီနိုင်ငံရေးဝန်ကြီးဟိုဆိန်အမီရဗ်ဒေါ်လာဟီယန်အပါဝင်ရဟယင်ပြတ်သိဆုံးရသူတွေအတွက်ဝန်ထမ်းရပါကြောင်းအမေရိကန်ပြည်ထောင်စုကတင်းလာနေမှာပြောလိုက်ပါတယ်အီရန်ပြည်သူတွေရဲ့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်တော့တိုက်ပွဲဝင်နေသူတွေကိုအမေရိကန်နိုင်ငံကဆက်လက်ပြီးထောက်ခံမယ်လို့ထပ်လောင်းခရီးပြပါကြောင်းအမေရိကန်နိုင်ငံသားရေးဌာနကြေညာချက်မှာထုတ်ပြန်ထားပါတယ်။အ ဇော်ဝင်ကြီးချုပ်ဘန်ဂျမင်နာဒညာဟုအပါဝင်အကြီးအကဲရရှိတွေကိုဖမ်းဝင်ရထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေချုပ်ကစီစဉ်နေတဲ့အပေါ်အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်ကတတိလာနေမှာဖြစ်တယ်ရှုတ်ချလိုက်ပါတယ်ဒီလိုရဟာလွန်စိတ်ပျက်စရာကောင်းတယ်လို့လည်းပြောဆိုပါတယ်အဲဒီကောင်းဆောင်တွေကဟာမတ်စ်အဖွဲ့အကြီးအကဲသုံးတဲ့ရရှိတချို့ကိုလည်းဖမ်းဝင်ရထုတ် Dine nga mene season tolo yimu ga mat tengi type ba. VOA American yau ta ye mene pai season go radio ga le lightometer 24.50 light la meter 190 pye. VOA ye website YouTube ne Facebook sa myan na re ga le dai yai chi shu na sen nai ma le. Toda shin mya ne de kwa mi ma pi du pi da a lo baking jam ma ja ba si. VOA go na sen ja de atwe le Jesus thu tin ba de. Chano tawang da ma khmyar.